Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှိများရှင်လန်းချမ်းမြေကြပါစေ VOA American တန်ခါနေ2018ခုနှစ်နိုဝင်ဘာလ17ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်ဒီစတင်ထုတ်လွှင့်နေပါပြီလိုင်းဒိုမီတာ24 40 51တက်ကွာနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ website စာမျက်နှာ VOA burmese.voanews.com တို့မှာအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆက်မိုးပါခင်ဗျာခုနှစ်ခင်းအစီအစဉ်ဒီတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျမကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူချင်ညာပေးပါပါကယ်လီဖိုးနီးယားပြည်နယ်ကဒေတာတုံးမှုမှာမိလောင်မှုကြောင့်တည်ဆောင်းသူ12ဦးရှိပါပြီအမေရိကန်သမ္မတနဲ့ပြည်သက်သမ္မတတို့စနေမနေ့ပိုင်းပြည်သက်နိုင်ငံပါရီမှာတွေ့ဆုံပြီးဥရောပလုံခြုံရေးကိစ္စရပ်တွေဆွေးနွေးပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတင်းလာနေကစပြီးစင်ကာပူလေးရဲ့ကြာကြီးစတင်တော့မှာပါဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မုံဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးနားဆင်ကြမယ့်သတင်းတွေမှာဆိုရင်American net တရုတ်ရဲ့ပြန်ဆိုင်မှုပေါ်အာဆီယံရဲ့သဘောထားနဲ့ပတ်သက်ပြီ
း They want to have a good relationship with China. They want to have a good relationship with the United States and I think some are
CSIS အဖွဲ့ကသူတွေတူကပြောကြားတော့တာဖြစ်ပါတယ်သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါပြင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက် American Indian သုံးနှုန်းအင်္ဂလိပ်စာသင်ခန်းစာနဲ့စနေညတရရိုက်လည်လည်အစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြဖို့ရှိပါတယ်အခုအရင်ဆုံးတော့တနင်္ဂနွေမနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်စုမြတ်မုံတို့ပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကဝူစလီနဲ့ဟင်မာလောင်ကျွမ်းနဲ့တုံးမိကြောင်တေဆွမ်းရသူစုစုပေါင်း12ဦးရှိနေပါပြီကယ်လီဖိုးနီးယားပြည်နယ်မာလီဘူးဒေသမှာလောင်ကျွမ်းနဲ့မိကြောင်2ဦးတေဆွမ်းခဲ့ပြီးအနားကဗန်ဂျူရာကောင်တီဒေသမှာတော့မိလောင်လုံးဖောက်ထွင်းလျက်သူ2ဦးကိုဖမ်းဆီးခဲ့တယ်လို့ကယ်လီဖိုးနီးယားအရာရှိတွေကပြောပါတယ်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမိဘုံပွဲလောက်အောင်မှာမိတောက်တွေနဲ့မိခိုးတွေကြားတေဆွမ်းရသူက9ဦးရှိတယ်လို့အာဏာပိုင်တွေကစနေနေ့မှာကြေညာပါတယ်ဒီမိလောင်ကျွမ်းမှုတွေကြောင့်ဒေသရင်းကလူပေါင်း2သိန်းကျော်ကိုဘေးလွတ်ရာပြောင်းရွှေ့စေခဲ့ရတယ်လို့လည်းပြောပါတယ်လော့စ်အန်ဂျလစ်ကရဲမှူးချုပ်ဂျွန်ဘန်နက်တက်ကတည်ဆုံသူစင်းကိုစနေနေ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပါတယ်တည်ဆုံခဲ့တဲ့အကြောင်းရင်းတွေကိုထည့်မပြောပေမဲ့တည်မှုတည်ခင်းဆိုင်ရာစုံစမ်းရဲမှုတွေစစ်ဆေးနေတယ်လို့ပြောခဲ့တယ်လို့မိလောင်မှုအတွင်းလူရဲ့ဖောက်ထွင်းမှုတွေကိုလည်းလုံးဝတိခံမှာမဟုတ်ကြောင်းပြောပါတယ်ဝက်စလီမှာလောင်ကျွမ်းနဲ့မိကြောင်လော့စ်အန်ဂျလစ်အနောက်မြောက်ဘက်မှာရှိတဲ့ဗန်ဂျူရာကောင်တီဒေသရင်းနေမောင်း9500အတွက်ချိန်ချောက်မှုအန္တရာယ်ဆိုင်ခဲ့ရပါတယ်အဲ့ဒီဒေတာက1000 Oaks မှာပြီးခဲ့တဲ့ဒသင်းဘတ်တုံးကတနက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးလူ12ဦးသေဆုံးခဲ့ရတာပါအဲ့ဒီ1000 Oaks မြို့တော်ဝင်ကတော့သူ့မြို့တွေကနေပေါင်း4ပုံ3ပုံကိုဘေးလွတ်ရာတင်းရှောင်ခံခဲ့ရတယ်လို့ပြောပါတယ်ဝက်စလီနဲ့ဟဲလ်ဒေတာတွေမှာမိုးကောင်းပြီးစင်တာအန်နာလေရင်တိုက်ခတ်တဲ့အတွက်ဂျာတာပရင်းနဲ့ညဘက်မှာစပြီးတောမီတွေလောင်ကျွမ်းခဲ့တာဖြစ်ပါတယ
်ဥရောပသမဂ္ဂလုံခြုံဥရောပလုံခြုံရေးနဲ့ပတ်သက်လို့သဘောထားကွဲမှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့စနေနေ့တုန်းကပါရီမြို့တော်မှာဆွေးနွေးခဲ့ပါတယ်ဥရောပကိုအကာအကွယ်ပေးရတဲ့အတွက်ကုန်ကြစရိတ်ကိုမျက်မျှတတထည့်ဝင်ကြဖို့အတွက်သမ္မတထရမ့်ကအဲလီဇေနန်းတော်မှာတွေ့ဆုံဆွေးနွေးစဉ်ထပ်ပြီးတော့တောင်းဆိုခဲ့ပါတယ်။ဥရောပနိုင်ငံတွေအနေနဲ့ကိုယ်တိုင်ကာကွယ်နိုင်မဲ့အင်အားပမာဏလိုအပ်နေတယ်လို့ယုံကြည်ကြောင်းသမ္မတမက်ခရွန်ကလည်းပြောကြားခဲ့ပါတယ်။ဥရောပတိုက်ကိုကာကွယ်ဖို့ဥရောပတပ်ဖွဲ့ဖွဲ့တင်တယ်လို့ပြင်သစ်သမ္မတကပြောခဲ့တာဟာအင်မတန်ဆော်ကားတာဖြစ်တယ်လို့တောက်ကြနေညပြင်သစ်နိုင်ငံရဲ့ရောက်ချင်းမှာသမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့တာပါ။စနေနေ့မနေ့တွေ့ဆုံမှုအတွင်းမှာတော့သတင်းတောက်တွေရှိမှခေါင်းဆောင်နှစ်ယောက်ဟာတယောက်ပေါ်တယောက်ဝေဖန်ရာရောက်တဲ့စကားမျိုးတွေကိုရှောင်ခဲ့ပါတယ်။ပါရီမျိုးတော်မှာဒီကနေ့ကျင်းပမဲ့ပထမကမ္ဘာစစ်ပွဲပြီးဆုံးတဲ့နှစ်တရာပြည့်အခမ်းအနားကိုအမေရိကန်သမ္မတအပါအဝင်ကမ္ဘာခေါင်းဆောင်တော်တော်များများတက်ရောက်ကြမှာဖြစ်ပါတယ်
။ဖလော်ရီဒါပြည်နယ်မှာပြည်နယ်အုပ်ချုပ်ရေးမှုနဲ့ထက်လွတ်တော့အမတ်နေရာတွေအတွက်မဲပေးခဲ့တဲ့မဲတွေကိုပြန်ပြီးရေးတွက်မယ်လို့ကြေညာလိုက်ပါတယ်အခုလိုမဲတွေကိုပြန်ပြီးရေးတွက်ဖို့စနေနေ့အစောပိုင်းမှာပဲကြေညာလိုက်တာဖြစ်ပါတယ်ပြည်내အုပ်ချုပ်ရေးမှူးယာဒူးအတွက် Democratic Party ကတလဟာစီမြို့တော်ဝင် Andrew Gillum နဲ့ Republican Party က Ron DeSantis တို့ရှင်ပြိုင်ပြီးအရွေးခံကြတာဖြစ်ပြီး DeSantis က 3.4 ရာခိုင်နှုန်းနဲ့အသာစီးရနေတာဖြစ်ပါတယ်အထက်လွှတ်တော်အတွက်ပါဝင်ရှင်ပြိုင်တဲ့ Republican Party ကအုပ်ချုပ်ရေးမှူး Rick Scott နဲ့လက်ရှိ Democratic Party က Bill Nelson တို့နှစ်ဦးမှာတော့ Bill Nelson က Scott ထက်3.15ရာခိုင်နှုန်းအသာစီးရနေတာဖြစ်ပါတယ်
။ American ပြည်ထောင်စုကိုတရားမဝင်လာရောက်သူတွေခိုလုံခွင့်အခွင့်အရေးဆိုင်ငံ့ထားမဲ့သမ္မတ Donald Trump ရဲ့ထုတ်ပြန်ချက်စနေနေ့မှာစတင်အသက်ဝင်ပေမဲ့ America တိုက်အလဲပိုင်းကရွှေ့ပြောင်းလာသူ4000လောက်ဟာ American စီကိုလာနိုင်ဖို့အတွက်ဆက်လက်လာနေစားဆဲဖြစ်ပါတယ်။ မက္ကဆီကိုနယ်စပ်ကနေတရားမဝင်ဝင်ရောက်လာတဲ့သူတွေဟာနိုင်ငံရဲ့အကျိုးစီးပွားကိုထိခိုက်စေတယ်လို့သမ္မတဒေါ်နယ်ထရမ့်ကအခိုင်အမာပြောကြားပြီးတော့ခိုလုံခွင့်လျှောက်ထားခွင့်မရှိဘူးဆိုတဲ့ညင်ညာချက်ကိုတောက်ကြနေကသမ္မတကလက်မှတ်ထိုးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့မက္ကဆီကိုနိုင်ငံမက္ကဆီကိုစီတီမြို့တော်တောင်ဘက်မှာနားခိုနေကြတဲ့နိုင်ငံရွှေပြောင်းအခြေချသူ၄000နီးပါးဟာဒီကနေ့စနေနေ့နေ့ကသူတို့အတွက်အခက်အခဲဆုံးအနည်းငယ်အများဆုံးဖြစ်မဲ့နောက်ဆုံးလမ်းခရီးကိုဆက်လာကြပြီဖြစ်ပါတယ်။အမေရိကန်တွေမှခိုလုံခွင့်တောင်းခံသူတွေရဲ့အခွင့်အရေးကိုကန့်တက်လိုက်တဲ့တမနာရဲ့ထုတ်ပြန်ချက်ဟာဥပဒေနဲ့မညီဘူးလို့ဆိုပြီးနိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့၃ဘွဲ့ကကြေညာချက်ထုတ်ပြန်ပြီးမကြခင်မှာပဲတရားရုံးမှာအမှုဖွင့်စိန်ခေါ်ပါတယ်။ဒုက္ခသည်တွေကိုအကာအကွယ်ပေးရမယ့်ဂရီကဝတ်တွေကိုထရမ့်အစိုးရကမလိုက်နာဘူးလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကလည်းဝေဖန်ခဲ့ပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ကီလိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ဗီအိုအမေရိကန်တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီဆင်လုံးရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုတောက်ရောက်မှာဖြစ်ပြီး33ချိန်ကြာအာဆီယံထိပ်သီးအစည်းအဝေးကိုပါတက်ရောက်မှာဖြစ်ပါတယ်ဒေါင်ဆန်းစုကြည်ရဲ့စင်ကာပူ၄ရက်ကြာခီးစဉ်ကိုတနင်္လာနေ့မှာစတင်တော့မှာဖြစ်ပြီးအာဆီယံထိပ်သီးအစည်းအဝေးနဲ့အချိန်20မြောက်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်ဒီအစည်းအဝေးတွေမှာဒေါင်ဆန်းစုကြည်ဟာကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောကြားဖို့ရှိပြီးဒီမိန့်ခွန်းနဲ့မှာပူးပေါင်းဆောင်ရွက်ဆိုင်ရာကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပါထည့်သွင်းပြောကြားဖို့ရှိတယ်လို့နိုင်ငံခြားရေးဌာနလက်အောက်ကမြန်မာနိုင်ငံဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြကြပါတယ်။ဒါပြင်စိုက်ပျိုးရေးတက်တော်နဲ့ငါးလုပ်ငန်းဆိုင်ရာဆက်သွယ်ရေးစွန့်ရင်ခီးသွွားလုပ်ငန်းတရားဥပဒေစိုးမိုးရေးပညာရေးနဲ့ဒေသရင်းမိတ်ဆွေများပူးပေါင်းဆောင်ရွက်မှုထိရောက်စွာအကောင့်ထွက်ဖော်ရေးဆိုင်ရာကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိပါတယ်။စင်ကာပူထိပ်သီးစည်းဝေးကိုအာဆီယံ10နိုင်ငံခေါင်းဆောင်တွေအပြင်ဒေသရင်းတရုတ်၊ဂျပန်၊တောင်ကိုရီးယား၊ရုရှား၊အမေရိကန်နဲ့ဩစတြေးလျနဲ့အိန္ဒိယနိုင်ငံတွေကခေါင်းဆောင်တွေမှာတက်ရောက်မှာဖြစ်ကြောင်းစင်ကာပူဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အာဆီယံအလှည့်ကျဥက္ကဋ္ဌရာလူရယူထားတဲ့စင်ကာပူကအခုအာဆီယံထိပ်သီးအစည်းအဝေးမှာထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုနိုဗ ెంబ ာ15ရက်နေ့မှာလွှဲပြောင်းပေးရမှာဖြစ်ပါတယ်ဒေါန်ဆန်းစုကြည်ကစင်ကာပူကိုလွန်ခဲ့တဲ့3လဩဂုတ်လကလည်းအလုပ်သဘောနဲ့တွားရောက်ခဲ့တာဖြစ်ပြီးအခုလည်းအစည်းအဝေးတွေတက်ရောက်ဖို့ပါတွားရောက်မှာဖြစ်ပါတယ်
မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုမြင့်တင်ရေးနဲ့ကာကွယ်ရေးသဘောတူစာချုပ်ကိုမြန်မာနဲ့ဆင်နိုင်ငံကြားအခုသတင်းပတ်ထဲမှာသဘောတူလက်မှတ်ထိုးခဲ့ကြပါတယ်။နိုင်ငံကြားရင်းနှီးမြှုပ်နှံသူတွေကြားမှာယုံကြည်စိတ်ချမှုရှိရေးယူရတဲ့စာချုပ်ကိုထိုင်း၊တရုတ်၊ဗီယက်နမ်၊လာအို၊ဖိလစ်ပိုင်၊အိန္ဒိယ၊ဂျပန်၊ကူဝိတ်၊အစ္စရေးနဲ့တောင်ကိုရီးယားနိုင်ငံတွေနဲ့မြန်မာလက်မှတ်ရေးထိုးခဲ့တာပါ။မြန်မာနဲ့တောင်ကိုရီးယားနိုင်ငံတို့ကြားရင်းနှီးမြှုပ်နှံမှုကာကွယ်ရေးနှစ်နိုင်ငံသဘောတူညီချက်ကတော့အောက်တိုဘာ31ရက်နေ့ကစတင်အသက်ဝင်တယ်လို့တရုတ်ရှင်ဟွာသတင်းမှရေးသားထားပါတယ်။မြန်မာနိုင်ငံအနေနဲ့ဒီတရုတ်လက်ဟောက်ခံဟောင်ကောင်ဘင်္ဂလားဒေ့ရှ်မွန်ဂိုလီးယားရုရှားနဲ့ဆာဘီယားတို့နဲ့လည်းရင်းနှီးမြှုပ်နှံမှုကာကွယ်ရေးသဘောတူညီမှုတွေရအောင်ညှိနှိုင်းနေတယ်လို့အဲ့ဒီသတင်းမှာဖော်ပြပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းကနေမွတ်စလင်သိန်းချွီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ကိစ္စကြောင့်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေမလုပ်ဖို့အတွက်အနောက်နိုင်ငံတွေကိုတိုက်တွန်းမှုတွေရှိနေချိန်မှာပဲအခုအာရှအိန္ဒိယအများစုပါဝင်တဲ့နိုင်ငံတွေနဲ့လက်မှတ်ထိုးခဲ့တာပါအခုနှစ်ဆန်းတုန်းကမြန်မာနဲ့ EU ဥရောပသမ္မတကြားမှာရင်းနှီးမြှုပ်နှံမှုကာကွယ်ရေးသဘောတူညီချက်လက်မှတ်ရေးထိုးဖို့စီစဉ်ထားခဲ့ပေမဲ့ EU ဘက်ကဆိုင်းငံ့ခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းပြဿနာကြောင့်မြန်မာနိုင်ငံကိုရင်းနှီးမြှုပ်နှံမှုတွေကြာစင်းအနောက်နိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုတွေကြာဆင်းနိုင်တယ်လို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်တာဝန်ရှိသူကလည်းခန့်မှန်းထားပါတယ်ဒီမြန်မာနိုင်ငံမှာဒီအနောက်နိုင်ငံတွေအစားတရုတ်ရဲ့စီးပွားရေးရင်းနှီးမြှုပ်နှံမှုပိုပြီးတော့ကြီးမားလာလိမ့်မယ်လို့ဆိုရင်မှုတွေရှိနေချိန်မှာပဲတရုတ်နိုင်ငံပိုင် CITICD Group ကနေပြီးတော့80ရာခိုင်နှုန်းမြန်မာနိုင်ငံက30ရာခိုင်နှုန်းရင်းနှီးမြှုပ်နှံမဲ့အကြောက်ဖြူအထူးစီးပွားရေးဇုန်ရင်းနဲ့စိတ်ကန်းစီမံကိန်းမူပေါင်းသဘောတူညီချက်တွေကို November 6ရက်နေ့တုန်းကလက်မှတ်ထိုးခဲ့ပါတယ်
တိရီလင်္ကာလွှတ်တော်ကိုဖျက်သိမ်းဖို့အတွက်သမရမာတီပါလာဆရီစီနာရဲ့ဆုံးဖြတ်ချက်ကနိုင်ငံရေးပြဿနာအကြီးအကျယ်ဖြစ်နေတာကိုပိုးပြီးဆိုးသွားစေတယ်လို့အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂအပအဝင်အနောက်အင်အားကြီးနိုင်ငံတွေကဝေဖန်ပြစ်တင်ခဲ့ကြပါတယ်လွှတ်တော်ပြန်ပြီးဆဖို့9ရက်အလိုမှာပဲသမရဆရီစီနာကတောက်ကြနေညမှာခုလိုဖျက်သိမ်းဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်သူဖွဲ့စည်းခဲ့တဲ့ Cabinet အဖွဲ့အသစ်တွေအယုံကြည်မရှိအဆိုတင်သွင်းခံရမယ့်အန်ဒီယားလည်းရှိနေတာပါသမရက ဇန်နဝါရီလ5ရက်နေ့မှာထွေထွေရွေးကောက်ပွဲကျင်းပဖို့အတွက်တောင်းဆိုထားတာဖြစ်ပါတယ်။ဝန်ကြီးချုပ်ရန်နယ်ရက်ကီမက်ဆန်ဟီကိုပြီးခဲ့တဲ့လထဲမှာယာရုကဖြုတ်ချပြီးတရုတ်ကိုလိုလားတဲ့အရင်ကောင်းဆောင်မဟင်ဒရာရာဂျာပတ်စကာကိုပျောက်တင်ခဲ့ခြင်းကဆက်ပြီးတော့သမရအတွက်အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။သူဟာ2015ရွေးကောက်ပွဲမှာအခုလက်ရှိသမရကိုရှုံးနိုင်ခဲ့သူဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာအရက်သားတွေအတွက်သမရပေးတဲ့အမြင့်ဆုံးဆုကို Rock and Roll ဘုရင်ကြီး Elvis Presley အပါအဝင်ခုနှစ်ဦးကိုရှေ့သတင်းပတ်ထဲမှာပေးရမယ်လို့အင်ဗျူရောကစနေနေ့တုန်းကကြေညာပါတယ်။ Presidential Medal of Freedom ဆုကို American ပြည်ထောင်စုရဲ့လုံခြုံရေးနဲ့အကျိုးစီးပွားကမ္ဘာငင်းကြင်းရင်းနဲ့အများပြည်သူတို့အကျိုးရှိအောင်ဆောင်ရွက်ခဲ့သူမျိုးတွေကိုသမ္မတကနှစ်စဉ်ဆုချတာပါသမ္မတဟောင်းဘီလ်ကလင်တန်လက်ထက်2000ခုနှစ်တုန်းကအဲ့ဒီအချိန်တုန်းကနေအကျဲကျုပ်ကြနေတဲ့မြန်မာဒီမိုကရေစီကောင်ဆောင်ဒေါအောင်ဆန်းစုကြည်ကိုလည်းဒီဆုပေးအပ်ခဲ့ပါတယ
်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းစီစဉ်ကအခုထုတ်လွှင့်တဲ့ထုတ်လွှင့်ချက်တွေကို internet ဆာမျက်နှာ burmese.voanews.com မှာလည်းအချိန်အတန်လွှင့်ကျင်တဲ့တပြိုင်တည်းတည်းမှာဖတ်ယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းလောတစ်ပုဒ်ကိုတင်ဆက်ပြပါမယ်အာဆီယံခေါ်အရှေ့တောင်အခြားနိုင်ငံများအသင်းရဲ့33နှစ်မြောက်ထိပ်သီးအစည်းအဝေးကိုစင်ကာပူနိုင်ငံမှာဒီနေ့စပြီးတော့ကျင်းပမှာဖြစ်ပါတယ်ဒီအစည်းအဝေးမှာအာဆီယံအနေနဲ့အဓိကဆွေးနွေးရမယ့်အကြောင်းအရာရင်ဆိုင်ရမယ့်အခက်အခဲတို့ပြင်မြန်မာနိုင်ငံရဲ့ကြုံတွေ့နိုင်တဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဒေတာတွေမီဒီယာတွေကိုအခြေခံပြီးဥကြောစံတာကတုံးသက်တင်ပြထားပါတယ်နားဆင်ပါခင်ဗျာ
အာဆီယံဒေသတွင်းစီးပွားရေးပူးပေါင်းဆောင်ရွက်မှုဟာအခုကျင်းပမဲ့ဖိဒီဆူနွေဘက်မှာအဓိကဆောင်ရွက်တစ်ခုဖြစ်မယ်လို့ယူဆပါတယ်အာဆီယံဒေသရဲ့စီးပွားဖွံ့ဖြိုးမှုကိုကြည့်မယ်ဆိုရင်2030ပြည့်ကျရင်ကမ္ဘာပေါ်မှာစီးပွားရေးအင်အားသရုပ်ထအကြီးမားဆုံးဒေသဖြစ်လာလိမ့်မယ်လို့တောင်မှကြွန့်ကျင်သူတွေကခန့်မှန်းထားရတာဖြစ်ပါတယ်ဒီအာဆီယံထိပ်သီးဆွေးနွေးပွဲနဲ့အပြိုင်ပွဲအာဆီယံဒေသစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာစီးပွားရေးတွေကိုလည်းပဲစင်ကြိမ်ကျင်းပနေရတာဖြစ်ပါတယ်ဒါဟာအထွေထူးအခက်အခဲအတားအဆီးဖြစ်လာမယ့်ကိစ္စတော့မဟုတ်ပါဘူးဒါပေမဲ့အာဆီယံအနေနဲ့အဓိကတွေ့ရတဲ့စင်ခေါ်မှုတစ်ရက်ကတော့တရုတ်နဲ့အမေရိကန်တို့ရဲ့ဒေသတွင်းပြိုင်ဆိုင်မှုဖြစ်ပါတယ်တောင်တရုတ်ပင်လယ်မှာဒီအင်အားကြီးနှစ်နိုင်ငံတို့ပြိုင်ဆိုင်လုပ်နေကြတဲ့ကိစ္စဟာလောလောဆယ်မှာပြည်လည်မှုရရှိမယ့်အနေအထားမရှိပါဘူးအာဆီယံဒေသတွင်းမှာတရုတ်ရဲ့နိုင်ငံရေးစီးပွားရေးဩဇာကြီးမားလာတာကိုအမေရိကန်ဘက်ကဘယ်လိုတွန့်ပြန်လာလဲမလဲဆိုတာဒီထိပ်သီးဆွေးနွေးမှာဆုံးကြရမယ့်ကိစ္စတရားဖြစ်ပါတယ်ပြီးကြတဲ့အောက်တိုဘာလတုန်းကတော့အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကတင်မာတဲ့သဘောထားမျိုးထားရှိရာကိုချခင်းပြခဲ့ပါတယ
် We seek a relationship grounded in fairness reciprocity and respect for sovereignty
ကျွန်တော်တို့ဟာမျှတမှုရှိတဲ့ဆက်ဆံရေးကိုလိုလားပါတယ်အချုပ်ချာအာဏာကိုအပြန်လှန်လေးစားမှုရှိဖို့လိုလားပါတယ်ဒီညီမချက်ပန်းနဲ့ရောက်ရှိဖို့အတွက်ခိုင်မာတွက်လက်တဲ့လုပ်ရမျိုးလှုပ်ဆောင်မှာဖြစ်ပါတယ
်အပြင်အမေရိကန်ဟာအာဆီယံနိုင်ငံတွေကိုလုံခြုံရေးအတွက်လည်းပဲဆက်လက်ပြီးအကူအညီပေးမယ်ဆိုတာပြောနေပါတယ်တရုတ်ဘက်ကလည်းပဲအာဆီယံနိုင်ငံတွေနဲ့တရုတ်ပူးတွဲစည်းလက်ချက်မှုတစ်ခုကိုသူများနိုင်ငံတွေပါဝင်ဝင်မပေးဘဲစီကြပြုလုပ်ရပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စု CSIS လို့ခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးသုတေသနအဖွဲ့ကဘော်နီကလာဆာကတော့American Teo Shin Pyai Mu Ne ASEAN Ye Aneda Go Aku Lo Shin Pya Ba De.
They want to have a good relationship with China. They want to have a good relationship with the United States and I think some
of Shin Dong ASEAN နိုင်ငံတွေဟာတရုတ်နဲ့ရော American ပြည်ထောင်စုနဲ့ပါကောင်းမွန်တဲ့ဆက်ဆံရေးထားရှိဖို့လိုလားကြပါတယ်။ဒါပေမဲ့လက်ရှိ Donald Trump အဆိုရကသူတို့ကြိုက်တဲ့ဘက်ကိုရွေးချယ်ခွင့်ပေးပါမလားဆိုတာကိုတော့ ASEAN နိုင်ငံတချို့ကစိုးရိမ်မကင်ရှိနေကြမယ်လို့ထင်ပါတယ်။ American ရဲ့ဒီသဘောထားအပေါ်မှာတော့ ASEAN ဒေသတွင်းနိုင်ငံတွေတိတ်ပဝင်ကြမယ်မဟုတ်ဘူးလို့ကျွန်မထင်ပါတယ်။
ဒါပြင်တရုတ်နိုင်ငံရဲ့စီမံကိန်းတစ်ခုဖြစ်တဲ့ Belt and Road ခေါ်ယဝန်လန်တည်ဆောက်မှုကလည်းပဲအမေရိကန်ဘက်ကစိုးရိမ်နေကြရှိပါတယ်။အမေရိကန်တို့ဘက်ကတော့ဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ပုဂ္ဂလိကချင်းငွေဖြစ်အမေရိကန်ဒေါ်လာ60ဘီလီယံထားရှိပေးဖို့စီစဉ်နေပါတယ်။ဆိုတော့အခုဒုတိယသမ္မတမိုက်ပင်စ်ဟာဒီအာဆီယံထိပ်သီးဆွေးနွေးပွဲကိုဆူလာတက်မှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကတက်မှာမဟုတ်ပါဘူး။ဆိုတော့ဒီအာဆီယံခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာမိုက်ပင်စာဒီကိစ္စကိုရှင်းပြပြီးတော့သူတို့ကိုဆွဲဆောင်လိမ့်မယ်လို့လည်းသုံးသပ်သူတို့ကယူဆနေကြပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့အဓိကရင်ဆိုင်ရမယ့်ပြဿနာတစ်ခုဟာရိုဟင်ဂျာပြဿနာပဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေအကြမ်းမှာသဘောထားကိုယ်လွှဲမှုတွေရှိနေပါတယ်။မလေးရှားကတော့ဒီဟာကိုပြင်းပြင်းထန်ထန်ပြောပါလိမ့်မယ်။ဝန်ကြီးချုပ်မဟာဇာမိုဟာမက်ကဆိုရင်ဒေါအောင်ဆန်းစုကြည်ကိုမထောက်ခံတော့ဘူးလို့မီဒီယာတချို့ကပြက်ပြက်ဆာဆာပဲပြီးခဲ့တဲ့ရက်တွေကပြောထားတာတွေ့ရပါတယ်။သို့သော်လည်းပဲအာဆီယံရဲ့ကြော်ယူမူဝါဒတစ်ခုဖြစ်တဲ့ဒါ principle of consensus ဆိုတာဟာတခဲနဲ့သဘောတူညီမှုရရှိမှသာဘာမှမဆိုလုပ်မယ်ဆိုတဲ့အကြံဖြစ်ပါတယ်။ ဆိုတော့ဒီရိုဟင်ဂျာကိစ္စအပေါ်မှာမြန်မာနိုင်ငံကိုကြီးပဲတစ်ဖက်သက်ပြင်းပြင်းထန်ထန်ဖိအားပေးပစ်တင်ဖို့နိုင်ငံတိုင်းကသဘောတူကြမှာမဟုတ်ပါဘူးအဲဒါကြောင့်ပြင်းပြင်းထန်ထန်ဖိအားပေးတဲ့သဘောမျိုးဆက်ရောက်တဲ့ကြီးညာချက်မျိုးနောက်ဆုံးပိတ်မှာပေါ်ထွက်မလာနိုင်ဘူးလို့တော့ယူဆရပါဗျာ
ဦးကျော်စန်းသာစူးစီးတင်ပြတော်တာဖြစ်ပါတယ်အခုကတော့အပတ်စဉ်ထုတ်လွှင့်ပေးနေကြဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်ကိုညောင်ဝင်းအောင်ကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ
ရခိုင်ပြည်နာကိုအပြည့်အစုံဆိုင်ရာမှာအပြင်းအထန်တုံ့ပြန်နေတော့ပြည်တွင်းငြိမ်းချမ်းရေးမရနိုင်သေးတာဟာတိုင်းပြည်စီးပွားရေးကိုတိခိုက်လာနိုင်တယ်လို့မေလာသို့ကမ္ဘာပန်စစ်တမ်းမှာဖော်ပြထားပါတယ်အတိုးတက်သားစွာငွေချေးယူနိုင်တဲ့အခွင့်အလမ်းလဲနေပါသွားနိုင်ပါတယ်နိုင်ငံခြားရင်းနှီးမြှုပ်နှံမှုနေသွားရင်ကုန်ထုတ်လုပ်မှုဗန္ဓာရေးဝန်ဆောင်မှုနဲ့စိုက်ပျိုးလေယာဉ်မှာတိုးတက်မှုနှေးကွေးသွားပါလိမ့်မယ်ဒီနေ့ထဲမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုဟာမျောမှန်းထားတာရဲ့တစ်ဝက်လောက်သာဝင်လာကြောင်းသိရပါတယ်။ဒါပေမဲ့ရင်းနှီးမှုစိတ်ဝင်စားသူတွေပိုများလာပါတယ်။လွန်ခဲ့တဲ့စက်တင်ဘာလနေပြည်တော်မှာကျင်းပတဲ့ရင်းနှီးမြှုပ်နှံမှုဖိုရမ်ကိုတက်ရောက်သူ1200ကျော်ရှိပါတယ်။2016မှာပြတ်ထန်းတဲ့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့2019မှာပြတ်ထန်းတဲ့ရင်းနှီးမြှုပ်နှံမှုစည်းမျဉ်းတွေကိုနိုင်ငံခြားကုမ္ပဏီတွေကကျိုးဆိုကြပါစေ။တန်းပြေပို့ကုန်20ရာခိုင်နှုန်းကိုထုတ်လုပ်ပြီးအလုတ်သမား18ရာခိုင်နှုန်းကိုအလုတ်ပေးထားတဲ့နိုင်ငံခြားလုပ်ငန်းကဏ္ဍကထောက်ခံကျိုးဆိုတာဖြစ်ပါတယ်။ NLD အစိုးရဟာအရင်ရှိခဲ့တဲ့အဟံအတားတွေကိုလျှော့ချပြီးပုံမှန်စနစ်ကျတဲ့လုပ်ထုံးလုပ်နည်းတွေကျင့်သုံးလာပါတယ်
။ယင်းနည်းမျိုးနံသူအချင်းချင်းအငင်းပွားတဲ့အခါဖြည့်ဆင်းနိုင်မဲ့နီးလန်းတွေရှိလာတာဟာနိုင်ငံခြားကုမ္ပဏီတွေကိုအားသစ်လောင်းရရောက်ပါတယ်။ကမ္ဘာ့ဘဏ်အုပ်စုကလုပ်ငန်းအခြေအနေကိုစီးစစ်တဲ့အခါပို့ကုန်လုပ်ငန်းကအလုပ်သမားတွေဟာပိုပြီးထုတ်လုပ်နိုင်တာတွေ့ရပါတယ်။ဒါပေမဲ့အစိုးရပြဋ္ဌာန်းတဲ့ဥပဒေအတိုင်းလုပ်ကင်ရာမှာအဆင်မပြေတာတွေလည်းရှိပါတယ်။အစိုးရစီးမင်းတဲ့အညီဖြစ်ဖို့ကြိုးပမ်းရတာဟာကုမ္ပဏီမန်နေဂျာအတွက်အလုပ်ကြီးတစ်ခုလို့ဖြစ်နေပါတယ်။ဒီကိစ္စမှာတင်အလုတ်ချိန်900ခန့်နှုန်းသုံးနေရတယ်လို့မန်နေဂျာတွေကပြောပါတယ်မြန်မာပြည်မှာလုပ်ငန်းစနိုင်ဖို့အတွက်ပြင်ဆင်ရတာကတစ်နှစ်လောက်ကြာပါတယ်လုပ်ငန်းအတွက်မြေနေရာရအောင်စောင့်ရတာက6လကြာတယ်လို့ကုမ္ပဏီ35000ခန့်နှုန်းကပြောကြပါတယ်နိုင်ငံခြားကယူလာတဲ့ပစ္စည်းအကောက်ခွန်ဌာနကစစ်ဆေးတာကိုစောင့်ရတာက2လလောက်ထိကြာပါတယ
်ဒါကြောင့်မို့နိုင်ငံခြားကုမ္ပဏီတွေဝင်ရောက်လာအောင်ဆွဲဆောင်ရုံတွေမကဘဲသူတို့ရဲ့လုပ်ငန်းကဏ္ဍအစဉ်ပြေအောင်လုပ်ပေးဖို့ကလည်းအရေးကြီးပါတယ်။နိုင်ငံခြားကုမ္ပဏီတွေဟာလုပ်ရကဏ္ဍအစဉ်ပြေတာကိုသာလူလာကြတယ်လို့ကမ္ဘာ့ဘဏ်စစ်တမ်းမှာဖော်ပြပါတယ်။ဒေသခံကုမ္ပဏီတွေကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကြောင့်ဤပညာသစ်တွေရရှိပြီးဈေးကွက်ကျပြန့်လာလိမ့်မယ်လို့ယူဆကြပါတယ်။ရင်းနှီးမြှုပ်နှံမှုဥပဒေသစ်ကိုအများပြည်သူနားလည်လာအောင်အစိုးရကဆောင်ရွက်တဲ့လို့ဆိုပါတယ်။တိုင်းဒေသအဆင့်ဝန်ထမ်းတွေကိုစွန့်ရည်မြင့်တင်ပေးဖို့လိုတယ်လို့လည်းအကြံပေးထားပါတယ်။အရာတန်းတိုင်းမှာစွန့်ရည်မရှိတာထင်ရှားပါတယ်
။ဥပဒေသေးအရရင်းနှီးမြှုပ်နှံမှုကူညီရေးကော်မတီဖွဲ့စည်းထားတာဟာကုမ္ပဏီအားလုံးကိုတန်းတူညီတူအခွင့်အရေးပေးသလိုဖြစ်နေပါတယ်။လောလောဆယ်တော့မြေနဲ့အကောက်ခွန်ကိစ္စဖြေရှင်းဖို့အတွက်တကယ်စွမ်းဆောင်နိုင်တဲ့အရာတန်းနဲ့ဆက်သွယ်နိုင်ဖို့ပိုပြီးအရေးကြီးတယ်လို့နိုင်ငံခြားကုမ္ပဏီတွေကမြင်ပါတယ်။အဆက်အသွယ်ကောင်းရင်ကောင်းသလိုပြဿနာအခက်အခဲကိုကျော်လွှားနိုင်တာကြောင့်မညီမျှတဲ့ပြင်ဆိုင်မှုကိုအားပေးသလိုဖြစ်နေပါတယ်။အစိုးရရန်ရရနဲ့ဆိုင်တဲ့အခက်အခဲကိုကျော်လွှားရမှာလက်ပေးလက်ယူမှုရှိတာကိုတော့ကမ္ဘာ့ဘဏ်စစ်တမ်းမှာမဖော်ပြထားပါဘူး။ဥပဒေစည်းမျဉ်းအတိုင်းလုပ်လို့မထိရောက်ပဲအဆက်အသွယ်ကောင်းကောင်းရှိမှသာအလုပ်ဖြစ်တယ်ဆိုတာကိုနိုင်ငံခြားကုမ္ပဏီ80ရာခိုင်နှုန်းကနားလည်သဘောပေါက်ကြပါတယ်။
နိုင်ငံခြားရင်းနှီးမြှုပ်နှံမှုဝင်လာတာများလေလေပို့ကုန်ထုတ်လုပ်မှုအားကောင်းလေလေမှုအလုပ်ခိုင်အများအပြားဖန်တီးပေးနိုင်ပါသေးကမ္ဘာ့ဘဏ်စစ်တမ်းကိုကြည့်ရင်နိုင်ငံခြားကုမ္ပဏီဟာဒေသခံကုမ္ပဏီတဲ့အလုပ်သမားနှစ်ဆလောက်ပို့သုံးတာတွေ့ရပါသေးလောက်ကလည်းပို့ပေးနိုင်ပါသေးကုန်ထုတ်လုပ်သားကို12ရာခိုင်နှုန်းရုံးမှုတန်းကို300ခိုင်နှုန်းလက်ကပို့ပေးပါသေးနိုင်ငံခြားပိုင်များတဲ့အထည်ချုပ်လုပ်ငန်းမှာအလုပ်သမားအင်အား၄သိန်းကျော်ရှိပါသေး။ဒါကြောင့်မို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတိုးပွားလာရင်ကုန်သွယ်ရေးလုံခြုံရေးပြတ်မှုကိုလျော့ချနိုင်မယ့်အလားအလာရှိလာပါသေး။ နိုင်ငံခြားယင်းနှင်းပြုံနှံမှုကြောင့်ရေရှည်မှာဆင်ပွားအကျိုးခံရမှုတွေရှိနိုင်ပါလေ။ဥပမာအတတ်ပညာပြန်ပွားမှုဟာဆင်ပွားအကျိုးခံစားရမှုတစ်ခုဖြစ်ပါလေ။ဒေသခံကုမ္ပဏီကိုနိုင်ငံခြားကုမ္ပဏီကသုံးရင်သုံးတယ်လို့အကျိုးရှိနိုင်ပါလေ။ဒါပေမဲ့လောလောဆယ်တော့နိုင်ငံခြားကုမ္ပဏီတွေလိုချင်သလောက်ဒေသခံကုမ္ပဏီကကုန်ကျန်းမပေးနိုင်ပဲဖြစ်နေပါလေ။မြန်မာပြည်ဟာစီးပွားရေးလုပ်ငန်းလုပ်ရတာခက်ခဲတဲ့နိုင်ငံအဖြစ်တပ်ပတ်ခံနေရဆဲဖြစ်ပါလေ။နိုင်ငံပေါင်း190မှာမြန်မာတဲ့တာတဲ့နိုင်ငံက190ရှိပြီးမြန်မာတဲ့ညံ့တဲ့နိုင်ငံက19နိုင်ငံသာရှိပါလေခင်ဗျာ
။ဒါကတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုကတော့ဒေါ်လာလတန်းစီစဉ်တင်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာတင်ကားစာပို့ချချက်ကိုနားဆင်ဖို့အချိန်ရောက်ပါပြီခင်ဗျာ
။ဒီသတင်းပါ English American Style Ganda မှာ November 6ရက်နေ့ကကျင်းပပြီးစီးခဲ့တဲ့တက်တန်းဝဲရွေးကောက်ပွဲရလဒ်တွေနဲ့လိုက်ဖက်တဲ့ EDM အသုံးတချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ် EDM အသုံးကတော့
Lame Duck
ဖြစ်ပါတယ်စာလုံးပေါင်းက LAME lame ကနာနေတာ DUCK duck ကဘဲဖြစ်ပြီးစကူမဲ့တရိုက်ဒီဘဲကနာနေတဲ့ဘဲဖြစ်ပါတယ်ခြေကျိုးလို့အတောင်ကျိုးလို့ဖြစ်နိုင်ပါတယ် idiom အသုံးရတော့နိုင်ငံရေးလောကမှာယာဒုလက်ကင်ရှိသူတူရွေးကောက်ပွဲဝင်ဖို့မဲဆွဲလှူရှားခဲ့ပေမဲ့ပြန်လဲရွေးကောက်မခံရဘဲအရှုံးနဲ့ရင်ဆိုင်ရတဲ့ပုဂ္ဂိုလ်မျိုးကိုရည်ညွှန်းအသုံးပြုတာဖြစ်ပါတယ်ခုတက်တန်းဝဲရွေးကောက်ပွဲမှာအောက်နဲ့အထက်လွှတ်တော်အပြင်ပြည်내အုပ်ချုပ်ရေးမှူးယာရုတွေမှာဝင်ရွေးချယ်ခံကြရမှာပြန်ရွေးချယ်မခံရတဲ့လူတွေလည်းရှိပါတယ်။ပြန်အရွေးမခံရတဲ့အမတ်တွေကတော့2019ဇန်နဝါရီလ3ရက်နေ့မှာစတင်မဲ့116ကြိမ်မြောက်လွှတ်တော်အသစ်မခေါ်ယူမီလက်ရှိယာရုမှာနှစ်လနီးပါးကြာပဲတာဝန်ဆက်ထမ်းကြရမှာဖြစ်တဲ့အတွက်ကြောင့် lame duck အနေအထားမျိုးမှာရှိတာဖြစ်ပါတယ်။အလားတူပဲလက်ရှိ Republican ကြီးစိုးတဲ့လွှတ်တော်နှစ်ရရဲ့တက်တန်းဟာလေလွှတ်တော်သစ်စတင်မဲ့နောက်နေ့ဇန်နဝါရီလစမှာတက်တန်းကုမ္မာမှုလက်ရှိလွှတ်တော်ကို Lame Duck Congress ဆိုပြီးလင်းမီဒီယာတွေကကိုးကားရေးသားကြပါတယ်။ဒါကြောင့် Lame Duck ဆိုတဲ့ idiom အသုံးကိုနိုင်ငံရေးလောကမှာသမရလွှတ်တော်ကိုယ်စားလှယ်ပြည်내အုပ်ချုပ်ရေးမှူးမြို့တော်ဝန်စသဖြင့်ယာဒုအမျိုးမျိုးမှာတက်တန်းကုမ္မှုအချိန်ပိုင်းလပိုင်းလိုရှိနေတဲ့ပုံကိုယ်တွေကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီ lame duck ဆိုတဲ့အသုံးဟာစီးပွားရေးလောကကဆင်းသက်လာတာဖြစ်ပါတယ်။ London Stock ဈေးကွက်မှာ stock ရှုံးလို့အကျွေးပြန်မဆက်နိုင်တော့တဲ့ကြီးကြီးမြုံနှံရှင်တွေကိုညှီညွှန်းပြောရကနေနိုင်ငံရေးလောကထဲရောက်လာတာဖြစ်ပါတယ်။တကယ်ဆိုလက်ရှိယာဒူးမှာဆက်လက်တာဝန်ထမ်းဆောင်ဖို့ရဲ့အကန့်အသတ်ပဲကြံတော့တဲ့ပုဂ္ဂိုလ်တဦးရဲ့လုပ်ပိုင်ခွင့်ဟာသိမ့်မရှိတော့တဲ့အတွက်အတောင်ကျိုးလို့မပြန်နိုင်တော့တဲ့ငှက်လို့ခြေနာလို့ခီးကိုထော်ကျိုးထော်ကျိုးနဲ့ဆက်လျှောက်နေရတဲ့ lame duck ပုံရိပ်မျိုးဖြစ်ပါတယ်။တနည်းဆိုရင်တော့လက်ရှိယာရုမှာမိစာကုံစီခန်းတဲ့အခြေဆိုင်တာပွဲပြီးလို့အိမ်ပြန်မှုဖျားလိုက်ရတဲ့သဘောမျိုးအလုပ်မဖြစ်နိုင်တော့တဲ့အနေအထားမျိုးမှာရှိနေတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ The governor of our state ended up as a lame duck when he lost in the elections.
ကျွန်တော်ပြည်내အုပ်ချုပ်ရေးမှုကရွေးကောက်ပွဲမှာရှုံ့နှိမ့်သွားတဲ့အတွက်အတောင်ကျိုးတဲ့နှစ်ဘဝရောက်နေရှာပြီလို့ဒီပေရပါတယ်။ဥမာဦးနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ The governor of our state ended up as a lame duck when he lost in the elections.
ခုဆက်လက်တင်ပြပေးမယ် idiom အသုံးကတော့
golden parachute
ဖြစ်ပါတယ်။စာလုံးပေါင်းက golden golden ကရွှေရောင် parachute parachute ကလေထီးဖြစ်ပြီးတရိုက်ဒီဘေကတော့ရွှေလေထီးဖြစ်ပါတယ်။လေရင်ပြန်ရင်တခုခုဖြစ်ရင်အသက်မသေးရအောင်မြေပြင်ကိုလေထီးနဲ့ခုံချလေရှိသလိုရွှေလေထီးလို့တင်စားသုံးထားတဲ့ idiom အဒီဘေကတော့နေ့စဉ်ဘဝမှာယာရုကြီးတွေမှာပြန်ခန့်အချင်းမခံရတဲ့ပုံကိုယ်တွေနဲ့လုံးတဲ့ဆေးပြေးတဲ့ပုံကိုယ်တွေအတွက်နောင်ရီစိတ်အေးပြီးမကြောက်မကြနေထိုင်နိုင်အောင်တနည်းငွေရည်ချီအခြေအနေအခက်ခဲမရှိရလေအောင်အထက်ကကြီးစုဆောင်မပေးတဲ့သဘောဖြစ်ပါတယ်။တခါတရံနဲ့တချို့ပုဂ္ဂိုလ်တွေကစီးပွားရေးလုပ်ငန်းကြီးတွေဥပဒေလုပ်ငန်းတွေမှာအကြံပေးတွေအမှုဆောင်အရာရှိတွေဖြစ်ပြန်ပြီးခန့်အပ်ခြင်းခံခဲ့ရတာတွေလည်းရှိပါတယ်။ဒီနေ့ရွှေလေဒီဟာအကြကောင်းအောင်အကြတက်တာအောင်ပံ့ပိုးပေးတဲ့အထူးခံစား권သဘောမျိုးဖြစ်ပါတယ်။ဒ ီးသုံးတဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Congressman Smith lost in the election but he got a golden parachute he was offered a vice president post at a big company in New York
အလုပ်တော့မှ Smith ဟာရွေးကောက်ပွဲမှာရှုံးနေသွားခဲ့တယ်ဒါပေမဲ့လို့သူကတော့အကြကောင်းနေ New York ကကော်မတီကြီးတစ်ခုမှာဒုတိယဥက္ကဋ္ဌရာထူးကိုကန့်တန့်ချင်းခံရတယ်လို့ဒီပဲရပါတယ်ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ Congressman Smith lost in the election but he got a golden parachute he was offered a vice president post at a big company in New York
ခုနောက်ဆုံးတင်ပြပေးမယ် ADM အသုံးကတော
့ wake up call
ဖြစ်ပါတယ် WAKE wake you be up wake up ကအေးရကနှိုးတာCALL call ကဒီနေရာမှာတယ်လီဖုန်းခေါ်တာဖြစ်ပြီးစစ်စစ်ခွင့်ရဲ့တရိုက်ဒီဘေကတော့လူတယောက်အိတ်နေတာကိုနှိုးဖို့တယ်လီဖုန်းခေါ်တာဖြစ်ပါတယ်ဒီအဆုံးကတော့ဟိုတယ်တွေမှာတက်ခုကြတဲ့ဧည့်သည်တွေနေနဲ့မနေ့စောစောနှိုးစီခြင်းဟိုတယ်အဂျိုကောင်တက်ရှိဝန်တန်းကိုဘယ်အချိန်မှာကို့အခန်းကိုတယ်လီဖုန်းဆက်နှိုးဖို့မေတ္တာရက်ခံတဲ့ဒလိကနေဆင်းသက်လာတာဖြစ်ပါတယ် ADM ဆိုတဲ့တော့ right ဒီဘေကတော့အခြေအနေတစ်ခုခုနဲ့ပတ်သက်လို့ကိုထင်ထားသလိုအဆင်ပြေနေတာမဟုတ်ဘူးဆိုတာကိုဖြစ်ရတစ်ခုခုကတိုးစော်ပြရရောက်တာအတိတရားဝင်စေတာသတိပေးရရောက်တာကိုဆိုလိုတာဖြစ်ပါတယ်တကယ်ဆိုပြီးခဲ့တဲ့တက်တန်းဝဲရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ကဝင်ရွေးချယ်ခံခဲ့သူမဟုတ်ပေမဲ့ဒီရွေးကောက်ပွဲဟာတကယ်ဆိုသူ့လှုပ်ဆောင်ချက်တွေပေါ်လူလူရဲ့သဘောထားဆန္ဒကိုထောက်ဖော်ပြသရာရောက်တယ်လို့သတင်းမီဒီယာတွေကထောက်ပြခဲ့ကြပါတယ်ဒါကြောင့်လည်းအထက်ကအောက်လွှတ်တော်မှာပါRepublican တို့ထိန်းချုပ်ထားပြီးအင်ဘူရိုမှာလည်းတမရက Republican မဲဖြစ်နေတော့အုပ်ချုပ်ရေးနဲ့ဥပဒေပြုရေးမန်တိုင်ကြ check and balance လုပ်နိုင်စွာနည်းငယ်လို့လေတမရကသူလှုပ်ချင်တာလုပ်နိုင်မှုလွယ်ကူတဲ့အပြင်ခက်ကြမ်းကြမ်းခရယံပြောဆိုရေးသားမှုတွေလည်းရှိခဲ့ပါတယ်ခုတက်တန်းဝဲရုပ်ောက်ပွဲမှာ American လူတို့ကစံချိန်ကျိုးမဲထွက်ပြီးခဲ့ကြပြီး Democrat တွေကအောက်လွှတ်တော်မှာအမတ်နေရအများစုရိုက်လိုက်တာဖြစ်တဲ့အတွက်အခြေအနေဟာ2020မှာကျင်းပမဲ့တမရရုပ်ောက်ပွဲမှာသူပြန်အနိုင်ရမယ့်အလားလာမှာစိုးရင်စရာရှိနေတဲ့အတွက်ဒီတက်တန်းဝဲရွေးကောက်ပွဲရလဟာသမ္မတထရမ့်အတွက် wake up call ဖြစ်တယ်လို့ဆိုကြပါတယ်အလားတူပဲ Texas ပြည်နယ်ရွေးကောက်ပွဲဒီမှာလဲ Republican အစိုးရတွေဟာမှန်ထားခဲ့ကြလို့အနိုင်မရခဲ့ကြတဲ့အတွက်ကြောင့် election night wake up call ရွေးကောက်ပွဲညဟာအတိတရားရစေတဲ့ညဖြစ်တယ်လို့ဇီးမီဒီယာတွေကရေးသားခဲ့ကြပါတယ်ဒီအုံနဲ့ပတ်သက်လို့ George Group ပြည်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
losing nearly half of the seats contested in the by-elections was a wake up call for the ruling party
ကျပ်ဖြတ်ရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့အမတ်နေရာတစ်ဝက်နှီးပါးကိုဆုံးရှုံးခဲ့တာဟာအာဏာရပါတီအတွက်စိုးရင်စရာအခြေအနေဖြစ်တယ်ဆိုတာကိုသတိပေးရရောက်တယ်လို့ထည့်ပေးရပါတယ်ဥမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ losing nearly half of the seats contested in the by-elections was a wake up call for the ruling party.
Dizimba jinpya ke de EDM atun wi ga ro.
Lame duck, golden parachute, wake up call.
Phi ba de. Naw dinba khu lo chi myo ma le naw tha EDM atun wi go sit le jinpya pe u ma mu sao myo na sin ja ba shin.
ဒေါ်လာလတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။ထုတ်လွှင့်ခဲ့ပြီးသား American Indian အသုံးအနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေနဲ့ VOE ပို့ချချက်တွေကို VOE ရဲ့ Internet ဆာမျက်နှာဖြစ်တဲ့ bami.voenews.com မှာလာရောက်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျ။ဖတ်ဆင်ကဏ္ဍတွေကိုလည်း TV သတင်းတွေ TV စီစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာ။ VOE American တန်ကတနင်္ဂနွေနေ့မနက်ဖက်စီစဉ်တွေကိုမနက်9:00နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA American တန်ခါတနင်္ဂနွေနေ့မနေ့ဖက်အစီအစဉ်ကိုလက်ရှိထုတ်လွှင့်နေစေမီတာလိုင်းနေအပြင်လိုင်းလံမီတာ190 kHz 1595ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာဆိုရင်တော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဓာတ်ရိုက်လေလံအစီအစဉ်ကိုပြန်ပြီးတော့တင်ဆက်ပေးမှာပါ။စနေညပိုင်းဓာတ်ရိုက်လေလံအစီအစဉ်ကိုကိုအောင်လွင်ဦးကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေလံအစီအစဉ်မှာတော့မြန်မာနိုင်ငံက online သုံးသူတွေအဓိကအားထားနေတဲ့ Facebook လူမှုကွန်ရက်ကြောင့်ဖြစ်လာနေတဲ့အန္တရာယ်တွေကိုဘယ်လိုဟန်တားနိုင်မလဲဆိုတာကိုဆွေးနွေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံကလူမှုကွန်ရက်တွေပေါ်မှာသဘောထားကွဲစရာတွေအမုန်းစကားတွေပြက်နေတာတွေကို Facebook ကဟန်တားတဲ့နေရာမှာအားနည်းချက်တွေရှိနေတယ်။နောက်2020ပြည့်ရွေးကောက်ပွဲလို့မြန်မာနိုင်ငံအတွက်အရေးကြီးတဲ့အချိန်ကာလမျိုးမှာပြဿနာမပေါ်အောင်ကြိုပြီးတော့ပြင်ဆင်ထားဖို့လိုတယ်ဆိုပြီး American ခြေစိုက်တီ Business for Social Responsibility BSR ဒီတစ်ပတ်တည်းထုတ်ပြန်တဲ့အစီအစဉ်ခန်းစာမှာသတိပေးထားပါတယ်အထူးသဖြင့်ကတော့ဒီ Facebook လူမှုကွန်ရက်ကြောင့်လူခွင့်ရေးအခြေအနေတွေပေါ်တက်ရောက်မှုတွေကိုသုံးသပ်ထားတဲ့အစီအစဉ်ခန်းစာပါဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်မျိုးရှိနေပါတယ်တူဦးကတော့ဒီလူမှုကွန်ရက်လုပ်ငန်းတွေကိုလေ့လာနေတဲ့မြန်မာနိုင်ငံကသူတည်တည်တူဖြစ်တဲ့ကိုမြတ်သူဖြစ်ပါတယ်နောက်တူဦးကလည်းမြန်မာနိုင်ငံကပါပဲစိုင်းနာကြီးလူမှုသားစာတာဖော်ဆောင်ရေးစင်တာကကိုသက်စုဝင်ဖြစ်ပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဟိုအရင်ဆုံးဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ဟိုတုံ့တက်ချက်ကိုကြားချင်ပါတယ်ခင်ဗျာဒီ Facebook ရဲ့ဒီတာဝန်ပေးချက်အရာဒီပြုစုတဲ့အစီရင်ခံစာရဲ့တွေ့ရှိချက်အရာဆိုရင်ကိုဒီ Facebook တာဝန်ရှိတဲ့ကိုယ်တိုင်ကလည်းလက်ခံထားပါတယ်သူတို့အနေနဲ့ဒီတဲ့ပို့လုံနိုင်တာပို့လုံတင်ခဲ့တာတွေရှိတယ်ဆိုပြီးတော့လည်းဟိုဝန်ခံပြီးတော့ပြောဆိုထားတာတွေရှိပါတယ်ဆိုတော့ကိုမြတ်သူရဲ့အရင်ဆွေးနွေးပြပါအောင်မြန်မာနိုင်ငံထဲမှာဒီနည်းပညာနဲ့လူမှုကွန်ရက်လုပ်ငန်းတွေနဲ့ထိစပ်ကြောင်းဝင်နေတဲ့သူတယောက်အနေနဲ့သုံးသပ်မယ်ဆိုရင်ဒီလက်တလုံးမှာ Facebook ဘက်ကအဓိကအားနည်းချက်တွေကဘာတွေများဖြစ်မလဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အရင်ကတော့ဟိုအရင်တော့လည်းရှိနေတယ်ဒီ Facebook ကတော့အားနည်းချက်မရှိတော့ဘူးပဲပေါ့အဲဒီဟာကတော့ Facebook အနေနဲ့မြန်မာနိုင်ငံမှာအခုတစ်ခါဖြစ်ပြနေတာရဲ့နောက်ထပ်ရှိနေအကြောင်းချင်းရတယ်ဒီသက်သာနားတဲ့သဘောပေါက်မှုအားနည်းနေတာဗျဒါကနံပါတ်1ကြိုးစားနာလို့ဖြစ်တယ်ဗျအဲ့တော့နံပါတ်2ကြိုးစားနာတော့ Facebook အနေနဲ့ဒီဆက်ဆော့ကဒီသူတို့အနေနဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့စီးပွားရေးတော်လည်းတစ်ခုကိုပေါ်ဆောင်လုပ်ကံရမှာတောင်းယူရမယ့်အပိုင်းတွေကိုပြက်ကွက်လင်းနေတယ်ဒါကလည်းဒီနေ့ချစ်လာတဲ့အခါကြီးဟိုအဓိကဖြစ်ပွားကြည့်တဲ့အကြောင်းရင်းခံပေးဖို့ဆိုပါလို့သူ့အနေနဲ့ဒီမှာသာတော့ဒီပြည့်ရဲ့လူမှုကွန်ရက်ကိုသုံးဆွဲသူကြီးကျွန်တော်တို့အခုဆို30လောက်ရှိပြီအရင်တော့လည်းဟို30ရဲ့အတွက်ပေါ့ဒီနေ့ပိုင်းတွေမှာကျွန်တော်အရင်များတဲ့များလာတယ်ဒီလိုအခြေအနေမျိုးမှာ Facebook အနေနဲ့မြန်မာနိုင်ငံမှာသုံးဆွဲသူများလာတဲ့အပေါ်မှာဆက်ဆံသူ့ရဲ့ကိုယ့်ရဲ့ policy တွေသူ့ရဲ့ဟိုအဓိကသူဟိုသူရဲ့ဟိုဒီ Facebook စောင့်ကြည့်ပြရမယ်အတိုင်းမျိုးသူရက်ကွက်လင်းရဲ့သူ့အနေနဲ့ဒီသူ့ရဲ့လိုလျောက်သိဉာဏ်မှုဒီ artificial intelligence ကိုပဲသူအားကိုတယ်ဆိုတော့လူတွေမှားရမ်းလာတဲ့နေရာတွေကိုရက်ကွက်ခဲ့ဒီလိုဟာတွေကဒီနေ့အချိန်မှာဟိုထုတ်နေတဲ့ဒီပြဿနာကိုပို့ပြီးတော့အားထုတ်ဖြေရှင်းရမယ်ပုံစံဖြစ်နေကြပြသူ့အနေနဲ့အစောပိုင်းကလင်းရက်ကွက်ခဲ့တယ်လို့ပြောရလဲဒါကဒီနေ့ပြဿနာရဲ့အကြောင်းရင်းခံပါပဲ
ဟုတ်ကဲ့ကိုမြတ်သူဆွေးနွေးရကျေးဇူးပါကိုသက်ဆွေဝင်းရဲ့သဘောထားခင်ဗျအခုဟို Facebook ဘက်ကလည်းသူတို့မှာအားနည်းချက်တွေရှိရဲဆိုတာဝန်ခံထားပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်လို့ Facebook ဘက်ကခိုင်တွယ်ပုံဒီမှာအဓိကအားနည်းချက်အနေနဲ့ပြောနိုင်တာဘာများရှိမလဲ
ဒီဆွေတို့ဒီဘက်ကနေပြီးတော့ဒီဟိုပါဘို့ဒီမြန်မာနိုင်ငံကြီးဒီခေါင်းနားမနေတဲ့ဟာပုံစံမျိုးပေါ့တို့ဒီကစပါဒီဖြစ်နေရဲ့ဒီ policy တွေ background policy တွေဖြစ်နေချင်းကိုတို့ခတိကြအောင်အဲ့ခါကျတော့ဒီဟိုဟာနောက်ပြီးခါကျတော့ဒီဘက်ကဒီဖွင့်စီရဲ့ဖွင့်စီလေသူတို့ဖိဖို့ခင်းရမယ်အားလုံးအဲ့ခါကျတော့ဒီကဲမှာဖြစ်နေတဲ့အခြေအနေကိုတို့ရဲ့တစ်ပတ်တည်းအနေနဲ့ဆောင်ပြတာမျိုးဒါအဲ့ဒါကြီးကကိုအားလုံးရဲ့ဖြစ်စေဒီဆက်ပါလေဟိုတစ်ခေါက်တော့ဆိုလို့ရှိရင်ကျွန်တော်ဒီဟိုပေါ့ပုံကြီးအတခုကိုဒီရမ်းဒီထောက်ပြီးဖမ်းတာမျိုးဥပမာအလားဆိုပြီးတော့ဒီလိုဒီဘန်းနေလို့ပါလို့အဲ့ဒီလိုလုပ်တာမျိုးချစ်ခဲ့ပြီးတည်ရဲ့အဲ့ဒါကြီးကတို့ရဲ့ policy အမှားကြီးပဲတကယ်လည်းအဲ့တော့ကျွန်တော်တို့ဒီဒါဒီတော့ဘာကြောင့်မတုံးလဲဆိုတာကိုတုံးနေမသိဘူး။ဒီလိုခါကြောက်ဘာကြောင့်ဒီလိုဆိုမှမသိသေးနဲ့။အားလုံးတကယ်ဒီဆက်လုပ်တဲ့ခါလေးတွေခါကြတော့ဒီဟာဟိုကဘယ်လိုလဲတဲ့နောက်ဆက်ပြည်ထောင်စုတိုင်းတစ်ခုတည်းမျိုးရှိသေးတယ်ပေါ့။ဆိုတော့ဟိုကဒါပြဿနာပါ။ဆိုတော့အဓိကတော့တို့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုကောင်းကောင်းနားမလည်ဘူး။နားလည်ဘူးမရှိဘူး။ဒါတို့ Facebook Instagram ဆိုတဲ့
ဒီလူတွေကလေဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့လူတွေကလေမြန်မာနိုင်ငံကဟုတ်မနေရဘူးအဲ့တော့အဲ့ဒါလက်ရှိကဒီလက်ရှိဒီစက်ကနာတွေရဲ့ပုံပြီးကြီးသွားစီဟာမှာဟိုဟာဟိုအတူတူဟိုတော့ဒီအားတားနေမဖြစ်ကြပါဘူး
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒီ Facebook ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ဒီဆွေးနွေးပွဲမှာဒီ Facebook ကနေပြီးတော့တရားကျွန်တော်တို့မှတ်ချက်ပေးနေရတချို့လည်းရှိပါတယ်ဒီခေတ်ကတယောက်ကတော့တူတူဆန်းဆိုတဲ့ account fashion မှာမဆုံမဖတ်ပြပေးပါဦးမယ
်ဒီ Facebook နဲ့ပတ်သက်ပြီးတော့ဒီဆွေးနွေးမယ်ဆိုလို့ပြောချင်တာလေးတွေပြောပြစေဆိုပြီးတော့မတ်တူတူဆန်းကရေးထားတာပါသူကဒီအချက်တွေနဲ့ပါနံပါတ်1ကတော့ Facebook ဟာတုံ့ပြန်မှုတိတ်ပြီးတော့နှေးပါတယ်တဲ့နံပါတ်2ကတော့အမုန်းတရားနဲ့ပတ်သက်ပြီးတော့သူ report လုပ်ဖူးပါတယ်တဲ့3ရက်4ရက်ကြာတာတော့မထူးတာကိုကြုံမှုပါတယ်တဲ့နောက်နံပါတ်3ကတော့ဗမာပြည်ကလူတွေမှာအလုပ်လုပ်တဲ့လူတွေက Facebook ကြည့်ဖို့အချိန်ရရင်ရနိုင်ပေမဲ့အမုန်းတရားတွေအမုန်းစကားတွေရေးဖို့ဝါဒဖြန့်တဲ့စာတွေပုံတွေတီးဖြတ်ဖို့အချိန်မရကြပါဘူးတဲ့အလောက်ကိုင်းမရှိဘဲနဲ့ဖြတ်လို့ဖြတ်စည်းလုပ်တဲ့အကြံစိုးညံစိုးတွေထွက်နိုင်ဖန်တီးနိုင်ကြပါတယ်တဲ့နောက်တစ်ခုကတော့သူကရေးထားတယ်နောက် Facebook ကတဲ့ဗမာစကားတက်တဲ့သူတွေကိုခန့်ထားတယ်လို့ဆိုပေမဲ့အလောက်မနိုင်တာလားဘတ်လိုက်တဲ့စိတ်ရှိကြတာလားဘာသာစကားနဲ့ဘာသာရက်ကျွမ်းကျင်မှုအားနေတာလားအလုံးပဲဆိုတာကတော့ Facebook မူဝါဒရေးဆွဲတဲ့သူကိုယ်တိုင်တောင်မသိဘူးလို့ထင်ပါတယ်တဲ့နောက်တစ်ခုကတော့သူကရေးထားတာရှေ့လျှောက် Facebook အနေနဲ့ဗမာပြည်မှာနာမည်မပြတ်ချင်ဘူးဆိုရင်ပထမဦးဆုံးလုပ်ရမှာကတော့ Facebook မှာ Zoji Font တုံးတာကိုလုံးဝပိတ်ပြီးတော့ Unicode တုံးဖို့ပါပဲတဲ့ Zoji Font ကိုပိတ်ပင်လိုက်ရင်တော့ပြဿနာအတန်အသင့်ရောသွားမှာတေချာပါတယ်ရှင့်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ဟုတ်ကဲ့ကျေးဇူးပါဒါတော့သူတို့ဟိုနည်းပညာပိုင်းနဲ့ပတ်သက်ပြီးအကြံပြုချက်တခုလည်းပါလာတာပေါ့လေဟိုဆိုတော့ဒါနဲ့ပတ်သက်လို့ကိုမြတ်သူတို့ပြန်ပြီးဆွေးနွေးစေချင်တာတခုရှိပါတယ်ကျွန်တော်ဒီအစီရင်ခံစာထဲမှာတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ဟို Facebook ဘက်ကအပြောင်းလဲရေလုပ်ဖို့အကြံပြုချက်သူစုစုပေါင်း၅ခုတင်ပြထားတာတွေ့ပါတယ်ဒီထဲမှာတခုကတော့ဒီလူခွင့်ရေးဆိုင်ရာမူဝါဒတွေအပါအဝင်ဒီစီမံအုပ်ချုပ်မှုတွေတာဝန်ခံမှုပြုရင်ပြောင်းလဲရေးအပိုင်းကိုသူကဖော်ပြထားပါတယ်မြန်မာနိုင်ငံအကြောင်းထဲဝင်သိရလူတွေနဲ့ဒီ community standard ပေါ့နော်ဒီစံသတ်မှတ်ချက်တွေချနိုင်မှုဒါတွေကိုလည်းဟိုထင်သာမြင်သာရှိအောင်အစီရင်ခံစာတွေထုတ်ပြန်မှုဆိုပြီးတော့သူကထောက်ပြတာတွေရှိပါတယ်ဆိုတော့ဒီလို community စံသတ်မှတ်ချက်တွေချမှတ်နိုင်မှုဆိုတော့ဟိုဟိုတော်တော်ရှင်တယောက်အကြံပြုသလိုပေါ့နည်းပညာပိုင်းအရာပဲဖြစ်ဖြစ်ပေါ့နော်တခြားစံသတ်မှတ်ချက်တွေလုပ်ဖို့တွေအတွက်ကော Facebook ပိုင်းကအခုချိန်မှာလှုပ်ဆောင်နေတာတွေကဟိုဘလို့အားနည်းချက်တွေရှိနေလဲဘာတွေနောက်ထပ်လုပ်ဖို့လိုနေလဲကိုမြတ်သူ
အနေနဲ့ကျွန်တော်တို့ဒီသူ့ရဲ့အဓိကဒီကျွန်တော်တို့ဒေတာနဲ့ကိုက်ညီတဲ့စံတမ်းချက်တွေထားဖို့ဆိုရင်နံပါတ်1အနေနဲ့ဒေတာပြန်အခွင့်ပြုပညာရှင်အနေနဲ့ဒီမဖြစ်မီ email ဖြစ်တဲ့ပိုင်နံပါတ်တွေကအားနံပါတ်1ချက်ဒီနေရာမှာသူတိုင်းနေတဲ့ဟိုဖိတ်ကြလိမ့်မယ်ဆိုတော့ကျွန်တော်လည်းကြားတယ်အဲ့နဲ့ဖြစ်တဲ့ပုံညာစံနဲ့ပြီးပြီးပို့ပြီးတော့ဟောနှစ်ဖက်ပေါ်အပြုသဘောဆောင်တဲ့ဒီအပြန်အလှန်ပြီးဟိုဆက်လက်ဖြစ်နေပြီးတော့ပုံမှန်နဲ့ဆွေးနွေးရဲ့ဟိုကိုယ်နေမှုပြန်ရုပ်ချက်ပေါ်လည်းလိုအပ်တယ်ဒါကအရေးကြီးအောင်ချက်တယ်ပေါ့သူတို့အနေနဲ့အရှင်တော့ဖြစ်ခဲ့တာဒီအနေနဲ့ဒီမှာသာပြဿနာတွေရှိရဲဒါဒီလိုပြည့်ချက်တွေတွေ့ရတယ်ဆိုအကြံပြုရဲ Facebook ကသူတို့ကြည့်လိုက်ပါလေပြောလေဒါဒါမျိုးအရှင်တော့ Facebook နဲ့ဒီ share app ကိုဆက်သွယ်ဆောင်ရမှာဒီလိုမျိုးအနေထားတွေမှာရှိတယ်အခုနောက်ပိုင်းတော့တဖြည်းဖြည်းပို့ပြီးတော့အပြုသဘောဆောင်လာတယ်ဟိုတိုးတက်မှုတွေဆိုကျွန်တော်တွေ့ရတယ်ပို့ပြီးတော့ရက်ဖက်ဖွဲ့ကြည့်တဲ့အံအောင်နားထောင်လာတာမျိုးတွေ့ရှိတယ်ဒါတော့အပြင်းနဲ့တော့ပြူအောင်ပေါ့လေအဲ့မဲ့ဒီကပိုကောင်းတဲ့ဒါတို့အနေနဲ့ဒီတချို့အချက်လက်တွေဒီမှာဟိုသွားစုကြပြီအစီအဉာဏ်တိုင်းမှတ်လိုက်အကြံယူထားတာပါတယ်ကျွန်တော်တို့ဒီအမုံတရားဖြန့်ပွားနေတဲ့ဒီ project တွေရှိတယ်ဒီဟာကိုဒီလိုအချက်လက်တွေဆိုရင်သိချို့အနေနဲ့ဒါကောင်းကောင်းမွန်မွန်တို့အနေနဲ့ဒီလိုအချက်လက်တွေကိုဖိဖိသိမြင်သိနေတယ်ပေါ့ဗျာတို့ရဲ့ platform မှာဖြစ်နေဆိုတော့တို့ဒီဟာတွေကဘယ်သူတွေကလုပ်နေလဲဒီညမှာဘယ်လို signal တွေတွေ့ရလဲဒီလိုအချက်လက်တွေကိုအခုနေနဲ့ပြန်လဲဆွေးနွေးမယ်ဆိုရင်Facebook တခုတည်းနဲ့မဟုတ်ဘဲနဲ့ဒီ set up ကိုကြည့်ရရင်ဒီမုံပြားတွေရောက်လာဖို့ဒီတဲ့င်းတူတွေတဲ့င်းအမှားတွေရောက်လာဖို့တိုက်ချက်တဲ့နေရာမှာအထောက်အကူဖြစ်လာနိုင်တယ်။သူကတော့နှစ်ဖက်စလုံးကူးပေါင်းဆောင်ရွက်တဲ့ဟာမျိုးပေါ့ Facebook အနေနဲ့တစ်ဖက်ကပဲသူကဒီ set up ကိုကြည့်ရရင်အကုန်လုံးနားထောင်ပြီးယူသွားမယ်ဆိုတာမျိုးမျိုးပဲနဲ့သူကလည်းပြန်ပြီးတံပိုးတဲ့ဟိုလုပ်ငန်းစီမျိုးဖြစ်တဲ့မျိုးတွေပေါ်လာတယ်ဆိုရင်တော့ဒီလိုအမုံတရားတွေတဲ့င်းမှားတွေမလျှော့ချတဲ့လုပ်ငန်းတွေနဲ့ပိုသွက်လန့်ညံတန်လာမယ်လို့ကျွန်တော်ယူဆပါတယ်။
โอเคကျေးဇူးပါနောက်တစ်ခုကဒီအစီရင်ခံစာထဲမှာထောက်ပြတာတခုရှိပါတယ်ဒီ digital အသိပညာတွေတိုးလာအောင်နောက်အမိုးစကားတွေပြန့်နေအောင်တံပြန်နေအောင်မူဝါဒဘိုင်းတို့ဥပဒေဘိုင်းတို့ဒီလှုပ်ထုံးလုံမျိုးဘိုင်းတွေမှာပြင်ဖို့တွေနောက်ထပ်ပုံမှန် site ထုတ်သုံးဖို့တွေဆိုတာလည်းသူကညွှန်ပြတာဟိုတိုက်တွန်းထားတာတွေရှိပါတယ်ဆိုတော့ကိုယ်သက်ဆိုရင်းသဘောထားအောင်ခင်ဗျာကျွန်တော်တို့ဒီ Facebook ဘက်ကဒီ community standard တွေချဖို့ပဲဖြစ်ဖြစ်ပေါ့လေနောက်ထပ်ဒီဥပဒေဘိုင်းဒီမူဝါဒဘိုင်းတွေမှာသူတို့ဘက်ကပြင်ဖို့တွေဘာတွေများထူးထူးခြားခြားလုပ်ဖို့တွေအရေးကြီးလို့နေရလို့ယူဆလဲခင်ဗျာ
ဒီကကုနာပထမဟိုဘက်ကဟိုပြောရမှာ စာပို့ပြီးပြောလာတယ်မှာဒီလိုပုံစံမျိုးကိုကျွန်တော်တို့ဒီလိုရဲ့ဒီကရော့ဆော့အဲနေရမှာကျွန်တော်နားလေတော့က Facebook ကဒီလိုမတုံးမဲနဲ့ AI နဲ့တုံးနေဆိုတာမျိုးကျွန်တော်နားလေကကြည့်တယ်အဲ့ဒါကြောင့်တို့ AI တွေကရောဒီကျွန်တော်ဒီမှာဖြစ်နေတဲ့အမောကစားကြီးပြည်လို့ဆိုမှုတွေကိုတကယ်ကောင်းကြည့်နိုင်တယ်ဒီအခုကိုတောက်နေဒီသားဆူဟာပေါ့တော့အဲ့ဒါကြောင့်ဒီမှာနိုင်ငံရေးတဲ့နိုင်ငံရေးလိသားနဲ့ဟိုတိုင်းဒီ AI မျိုးဖြစ်ရလားဆိုတာပေါ့မှာကျွန်တော်တို့ဟိုဟိုစီးပွားတွေအဲ့ဒါကြောင့်သူရဲ့ policy ကိုပြင်မယ်ဆိုလို့ရှိရင်တော့ဒီတစ်ကမ္ဘာလုံးနဲ့မဟုတ်ပဲနဲ့ဒီနိုင်ငံတွေကိုဒီမှာနိုင်ငံတွေကိုစစ်တပ်ဒီအလီဂါတခုကိုစီးပွားလို့ပြင်ပါတယ်ဒါပေမဲ့ဒီ Unicode တွေပါလို့ကတော့စစ်တပ်ပြဿနာမဟုတ်ဘူးလို့လည်းကျွန်တော်ဒီမိတ္တရာသမားတွေနဲ့ဒီလေးလန်းထားတဲ့ခါကျတော့ဒါလည်းပေါ့တော့ဒီကောဒီသူကြီးဒီတုတ်ကြီးဘယ်လိုပဲဖြစ်ဖြစ်ကတော့ဒီ AI ရနေပြီးတော့ဘယ်စီရနေရလို့ရှိတယ်အဲ့တော့ဒါလည်းဟိုဟာသူတို့ဟိုဟာဒီမိတ္တရာဘိုင်းခါရမှာသူပြင်ဆင်ရမှာလို့ရှိပါတယ်နောက်တစ်ခုကတော့ဒီအရေးကြီးတာကျွန်တော်တို့ဒီကဘူလုပ်ခဲ့ဟာမျိုးပေါ့ကျွန်တော်တို့ဒီကကျမဟိုကျွန်တော် producing နဲ့မကြဟိုအတွင်းကျုံလိုမျိုးဒီ account တွေအမောစကားကျေးအတော့ကိုလုပ်လို့ဒါပေမဲ့အဲ့ဒီဟာတွေကဟိုဟိုအရင်က Facebook ကနေပြီးတော့တုံ့ပြန်တာအရင်နေဟောတခါလီကလို့ရှိရင်ဟိုပြီးတဲ့ခါကျတုံ့ပြန်တဲ့ခါရင်းကလည်းကျွန်တော်ပြောတာတော့ဒီဟာဟို community channel နဲ့ဟို community channel မဖောက်ပြတဲ့အတွက်ကြောင့်မို့လို့ဟိုဖိတ်သိမ်းစရာမလိုပါဘူးခုကတို့ကျွန်တော်ခပြတဲ့ခဏခဏကြည့်တယ်ပြီးတဲ့ခါကျတော့ဒီကျွန်တော်တို့မျိုးဒီအမောစကားကိုစောင့်ကြည့်ပြီးတော့ဒီစာပေတားစီရဲ့ဒီ online မှာလုပ်နေတဲ့ဒီတော့ကကျွန်တော်တို့ရဲ့အကောင့်တွေမှာတခါလေကြာပြီးပြန်ပြီးတော့အသက်ခဏခဏလေးဖြစ်ပြီးတော့ကျွန်တော်ကလည်းဒီ Facebook မှာကျွန်တော်ဆက်ဆက်လေးပါဘန်းခဏခဏလေးဖြစ်ပြီးတော့အဲ့ဒါလေးဒီအဆုံးရောက်ခွင့်ရရဲ့ထုတ်ရှားမှုတစ်စုံကိုကျွန်တော်ကနေပြီးတော့ Facebook မှာပြန်ပြီးကျွန်တော် share လိုက်တယ်ပြီးတဲ့ခါကျတော့ကျွန်တော် Facebook မှာကျွန်တော်ပြန်ပြီး share လိုက်တယ်ပြီးတဲ့ခါကျတော့ဒီလိုဟာမျိုးကိုကျွန်တော်လက်မခံဘူးကျွန်တော်တို့စန့်ကျင်ရမယ်ဆိုတာကို share လိုက်တယ်ကျွန်တော်အဲ့ဒီခါကကျွန်တော်ကောက်ပြသွားတယ်ဟုတ်တယ်ကြည့်ရအောင်ဟိုအစ်ကိုအတော့နေရာကြတော့ရှိရုံပဲဒါလို့ဟိုဆက်ကြည့်ပါလို့ပြောကြတာတော့သိချင်ရတယ်ပေါ့တော့အဲ့တော့သူတို့ကြီးကဟိုကဟိုဘယ်လိုပြောမလဲဟိုကဘောနီဆယ်လုပ်တဲ့ပိုင်းမှာအားနည်းချက်တွေအများကြီးရှိရုံပဲဒါသူ Facebook ကလည်းပြန်ဆက်ထားပြီးသွားပြီအဲ့ဒါကြတော့ကျွန်တော်တို့ဒီခုတော့ဘုန်းကျွန်တော်ဟိုကြားသေးရလုံးဝနှည်းရောက်ကကျွန်တော်ပြန်ထားတဲ့အဖွဲ့ရ Facebook ကဒီမှာနိုင်ငံမှာဒီရှိတဲ့ကုမ္ပဏီကို ID ကုမ္ပဏီတစ်စုံကို output ပေးပြီးတော့ဒီအပေါင်းစကားနဲ့ပတ်သက်ပြီးတော့ဟိုဟိုကာကွယ်ရေးဒီကနေဒီကုကဖြစ်ပြီးတော့အောက်ဆုံးဖြစ်ပြီးတော့လုပ်ရမယ့်ရှိနေကြဒီပြင်အားလုံးနဲ့ဒီမှာနိုင်ငံထဲမှာဒီပုံမျိုးဆိုအောက်ဆုံးဖြစ်နေတယ်လို့ကျွန်တော်ကြားတယ်။အဲ့ဒီကတော့ဟိုဒါမျိုးမှန်နေခွေးချင်တော့ဒီမှာနိုင်ငံဒီမှာစကားနားလည်ပြီးဖြစ်တော့ပုံရှိရောက်မှာ။ဒါပေမဲ့ကျေနပ်ကတော့နှစ်ပိုင်းရှိတယ်။တစ်ပိုင်းကနိုင်ငံရေးပိုင်းနောက်တစ်ပိုင်းကဒီပြင်ညာပိုင်းဒီပြင်ညာနားလည်တဲ့လူကဒီပြင်ညာနဲ့တွားတာမျိုးလုပ်ရရတယ်။သို့တော့နိုင်ငံရေးအသိလက်ရှိလို့ရှိတယ်။အမိုးစကားတွေဒီလိုလုပ်ဖို့မူရဲ့အစ်ကိုကျွန်တော်တို့ဘယ်လိုအရာဒီနဲ့ပတ်သက်တဲ့ဟိုဟာလုံလုံခါရှိတဲ့ပုံစံလေးဘယ်လိုဟာမျိုးရမိုးစကားမြောက်တယ်ဘယ်လိုဟာမျိုးတွေသေလို့ဆိုမြောက်တယ်ဆိုရဲအစ်ကိုမရှိတဲ့ခါကြလို့ရှိတယ်ဒီလူပညာတက်တဲ့ဒီခုရပြောင်းနေရတဲ့တက်တဲ့ဖြစ်သွားလို့ရှိတော့အထမြောက်မှာမဟုတ်ဘူးဒါလို့လေဒီ Facebook မှာဖြစ်နေတဲ့တက်တော့ဒါတို့ကလူပညာအတုံးပြီးပြီးတော့ဘယ်လိုလေးကြီးကဒီစကားကြီးဆက်ဖြစ်နေတယ်ကျွန်တော်တို့ကဒီလိုလေးဖြစ်နေတာအဲ့ဒါကြတော့ဒီဒီအောင်တိုင်ပြေးနေရမှာဒီလူကြီးရမှာဒီတိုင်းရဲ့အခုဆက်ကောင်းမရှိလို့ရှင်တော့ဒီဘက်ကဆက်မလို့ပြပါတော့
ဟုတ်ကဲ့ကိုသက်ဆိုရင်ဆွေးနွေးရကျေးဇူးပါကျွန်တော်တို့ဆွေးနွေးဝက်အတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့သူတွေလည်းရှိနေပါတယ်တူကတော့ကျွန်တော်တို့ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်သဘောထားလဲဆွေးနွေးကျင်တာမင်းမြင်တာရှင်ဆွေးနွေးမြင်နိုင်ပါတယ
်ဆွေးဆိုးကဘယ်ကနိုင်ငံခြားခီးတယ်မှာဒါဟိုမြန်မာပြည်မှာဒီလိုဒီလိုအမောတရားကိုပွားနေတဲ့လူတွေကိုပေါ်ပေါ်လေးနဲ့ဖော်ထုတ်ပြောနေတာဟိုအဲ့ဒါဥပဒေရအေးမယူတာအဲ့ဒါအဓိကပါ Facebook ကအေးမကြီးပါဘူး Facebook ကနိုင်ငံတကာသုံးနေတာကမ္ဘာလုံးသုံးနေတာဒီပပိုင်းမှာသုံးနေတဲ့ဟာကြီးကတရားဝင်ကြီးဖြစ်နေတဲ့ဟာဟိုဟိုဥလားဆွေတို့ဟာလားဝီရီသူတို့ဆိုတာတရားဝင်ပြောနေသူတို့ကဘာလို့နိုင်ငံတော်ဥပဒေရအေးမယူတာလဲအဲ့ဒါပဲတစ်ချက်မေးချင်ပါတယ်ဆိုဟုတ်ကဲ့တော့ပါ
โอเคကိုတမ်းမောင်ဆွေးနွေးမြင့်မြင့်နဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့လဲကျွန်တော်ဟိုဟာဟိုပင်နယ်ဆွေးနွေးတဲ့ပုံကိုယ်ကြီးသူမိကုန်းကိုဖြည့်ဆည်းချင်ပါတယ်ဆိုတော့ကိုမြတ်သူကြီးအခုသူပြောသူထောက်ပြသွားတာတော့အဓိကတော့ဒီ online နဲ့ပတ်သက်ပြီးတော့ online ပေါ်မှာအဲ့လိုအမောစကားဖြန့်တာပဲဖြစ်ဖြစ်တယ်လို့ပေါ့လေတွေးထိုးတဲ့အပြုံမှုမျိုးတွေဖြစ်ဒါနဲ့ပတ်သက်လို့အရေးယူမှုအပိုင်းမှာလဲအားနည်းရဆိုတာမျိုးရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဒါစောစောတော့ကျွန်တော်တို့ဆွေးနွေးနေတာ Facebook ကလောက်ရမယ့်အပိုင်းပေါ့နော်ဒီအပိုင်းကြတော့ Facebook ကလောက်ရမယ့်အပိုင်းပေါ့မြန်မာနိုင်ငံဘက်ကလောက်ရမယ့်အပိုင်းအထူးသဖြင့်ကတော့အာဏာပိုင်တွေဘက်ကတာဝန်ရှိတဲ့အပိုင်းကိုသူကထောက်ပြသွားပါတယ်ဆိုတော့ကျွန်တော်တို့ဒီလိုမျိုးအမောတရားဖြန့်တာပဲဖြစ်ဖြစ်သတင်းမှားတွေဖြန့်တာပဲဖြစ်ဖြစ်သူစုံတွေ့ထုတ်လုံးဆိုတာတွေပဲဖြစ်ဖြစ်ပေါ့ဒါတွေကိုဟန်တာတဲ့နေရာမှာမြန်မာနိုင်ငံရဲ့တရားစီရင်စနစ်မှာရောလက်တလောအခြေအနေကဘယ်လောက်တော့အားနည်းချက်တွေဖြစ်နေလဲ
တတရားခချင်းကြီးကတော့ဟိုပြည့်တဲ့နဲ့ကျွန်တော်တို့ကတော်တော်ကြီးကိုပြည်ကြည့်ထားပြီးဆက်ဆက်တယ်ကြားတော့ဆိုတော့ကျွန်တော်တို့အရှိဟိုတက်စကိုကြီးချင်းတော့ခု66ကဒီဒီဟာဆိုရင်လည်းဟိုဒူးလေးကိုကောက်ွယ်ဖို့ထက်တော့ဒူးလေးကိုခိနေချုပ်ချယ်ဖို့တော့ဟိုဝေဘန်ပိုင်းခြားမှုတွေကိုထောက်သွင်းခြင်းချဖို့ဆိုတဲ့အနေအထားလို့ဖြစ်နေကြကျွန်တော်တို့ကဒီအမုန်းတရားတွေကိုဟိုဒီအမုန်းစကားတွေပါတွေကိုကြောချဖို့ကြိုးစားတဲ့နေရာဆိုတော့လွတ်လပ်စွာထုတ်ဖို့ကြောဆူကွင်းကိုမတိခိုက်ဖို့တော်တော်လေးပြင်ဆင်ထားနေရတယ်။ဆိုတော့အမုန်းစကားရဲ့လွတ်လပ်စွာထုတ်ဖို့ကြောဆူကွင်းဆိုတော့ကျွန်တော်တို့ကြားထဲမှာစိတ်ပပလေးချထားရကြ။ကျွန်တော်တို့ကတစ်ဖက်ကိုပဲဆိုတော့အမုန်းတရားတွေကိုအားကျလို့ဆိုပြီးလွတ်လပ်စွာထုတ်ဖို့ကြောဆူကွင်းကိုလည်းတော်ပြီးတိခိုက်လို့မရနိုင်ဘူး။ဒီဟာကိုတိခိုက်မယ်ဆိုရင်ကျွန်တော်တို့ရဲ့ဒီမိုကရေစီကျွန်တော်တို့ရဲ့တန်ဖိုးတန်တော့နေရပုံပြလို့မဟုတ်ဘူး။ဒါကရေးကြီးရဲ့ချက်ပေါ့။ဆိုတော့ဒီနေရာမှာကျွန်တော်ကဒီအမုန်းတကားတွေကိုဟိုတုံ့ညံတားကြည့်ရနေရမှာကျွန်တော်ကဒီအဖြစ်သေးသေးချင်းဆိုတဲ့ဟာကိုနောက်တစ်ချက်နဲ့ထားကြတယ်။ပထမဆုံးအနေနဲ့ဒီဟာတွေရောကျလာဖို့ဆိုတော့တော်တော်အပြင်းချက်လက်တည်ဖို့ဒေတာဇွတ်လက်စွာစီးပွင့်ဝင်ပေးဖို့သတင်းအပေါင်းကျနေတယ်။သတင်းတွေကိုလူတွေကသိမနေကြရလဲဆိုတော့အမုန်းတရားတွေအမုန်းတကားတွေသူ့သွားပြီလေ။ကျွန်တော်တို့ရခိုင်ရောင်းကြတဲ့နောက်ချိန်တွေဒီကိစ္စတွေအများကြီးတွေ့နေရတယ်ကျွန်တော်တို့ကတရင်ချက်လက်တွေကတ်ချင်နေတယ်တရင်တော့ကြည့်လွတ်လပ်စွာစုံစမ်းမှုတွေစစ်ဆေးမှုတွေမရနိုင်ဆိုတဲ့ချိန်မှာကောလာဟာလာတွေအများကြီးခါတယ်လူတွေကြားမှာအမုန်းတရားဖြစ်နေတဲ့အမုန်းစကားတွေဟိုစနစ်တကျသွေးထိုးလုံတော့ကြတယ်အဖွဲ့ကြီးပေါ်လာတာမျိုးတွေကအဓိကပြဿနာပဲလွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်တွေကိုတော့ဖိပါနေတော့ကျွန်တော်တို့ကပြဿနာရှိနေတယ်ဒီအမုန်းစကားတွေကိုမတားအောင်မဟုတ်တားမယ်ဥပဒေနဲ့စာဖြည့်ရင်းချင်းတွေဖြစ်တင်ဖြစ်တတ်တယ်ဟုတ်တော့ကျွန်တော်တို့ဒီနေ့ရောက်တဲ့အကြီးကြီးထားပြီးကြတယ်လို့ဆိုရလို့ကျွန်တော်အနေနဲ့ယူဆတယ်။အဲဒီလိုအမုန်းကစားရတာကြီးကိုဟိုဥပဒေလုံးမယ်ဆိုရင်လည်းကျွန်တော်တို့ကြေကြေကျဲမြတ်နဲ့သူတို့ကိုယ်တိုင်ပါဝင်တဲ့နဲ့ဥပဒေပိုင်းဆိုင်ရာဒီဟိုလုံထုံးလုံးစင်တစ်ခုတော့ပေါ်ဖို့လိုနေတယ်ပေါ့။ဒီအစိုးရကပဲဖြစ်ဖြစ်အဖွဲ့အစည်းတစ်ခုပဲဖြစ်ဖြစ်အမုန်းတရားတွေကိုတားကြည့်ပါလို့ဆိုပြီးတော့ကျွန်တော်တို့ကလက်လွတ်စပယ်ဟိုဒီအာဏာအပြုအဝါပေးလိုက်ရဆိုရင်ဒီအမုန်းကစားတားကြည့်နေဆိုတဲ့ဒီဥပဒေဟာကျွန်တော်တို့လက်လက်စွာထုတ်ဖို့ပြောဆိုနေတဲ့ဒီခေတ်ကပိုင်းခြားခွင့်တွေကိုစောခံတဲ့တော့ကလောက်တော့ဖြစ်လာမယ်လို့ကျွန်တော်ယူဆတယ်။ဒီကိစ္စကိုကျွန်တော်တို့အကောင်အထည်ထားပြီးခိုင်တယ်လို့လုပ်ပါရစေ
။ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကို Facebook တွေ email တွေနဲ့ပြဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်။တူကျွန်တော် Facebook ကမှတ်ချက်တချို့အရင်ပေါ်ပြကြမှာတူကတော့မောင်မောင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အမှန်စကားပြောရင်တော့နားခါတာပေါ့လေအမုန်းစကားမဟုတ်ပါဘူးတဲ့အနာရှိတဲ့သူကဆက်ပါလိမ့်မယ်တဲ့နောက်တူကတော့ Royal Orchid ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အမှန်လားအမှားလားဆိုတော့ကိုတေချာဆုံးဖြတ်ပြီးတော့ရုံးစေချင်ပါတယ်တဲ့နောက်တူကတော့ကျွန်တော်တို့ဥတင်ငွေရဲ့ email နဲ့ပေးပို့ထားတာပါမဆုမမဲဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဥတင်ငွေပေးပို့ထားတာကတော့ Facebook လူမှုကွန်ရက်ကိုတုံးဆွဲတဲ့အခါမှာတဲ့မုန်းစကားတွေဖြန့်ဖြူးတဲ့သူတွေကအုပ်စုလိုက်ဖြန့်ဖြူးနေတာလို့ယူဆရပါတယ်တဲ့သူတို့တင်တဲ့ post တွေကပုံစံတွေတူပါတယ်မနေ့ကပဲ DVB ဆိုပြီးတော့ account တင်လာပြီးတော့သတင်းအတူတွေတင်ပါတယ် comment တွေကိုကြည့်လိုက်မယ်ဆိုရင်တော့အရင်သတင်းတူကိုတင်တဲ့ account အနေနဲ့ဆင်တူနေတာကိုတွေ့ရပါတယ်တဲ့ဒါတွေကိုဟန်တားဖို့ဆိုရင်တော့ Facebook ကဝန်ထမ်း100လောက်နဲ့သုံးတဲ့လူအလုံးကိုမလွှမ်းခြုံနိုင်ဘူးလို့ယူဆပါတယ်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ account တူတွေကိုဖယ်ရှားဖို့လိုပါတယ်နောက်မမှန်သတင်းကိုတင်တဲ့ account တွေကိုလည်းဖြုတ်ပစ်ဖို့လိုပါတယ်သုံးဆွဲသူများကလည်းအဲ့ဒီလိုအကောင့်တွေကိုတွေ့တယ်ဆိုရင် Facebook ကိုသတင်းပို့လို့ရကြောင်းကိုလည်းပညာပေးရန်လိုအပ်တယ်လို့ယူဆပါတယ်ဒါမှသာမသိမျက်မှုတွေနဲ့အမုန်းစကားတွေမပြန့်ပွားရအောင်လို့အထိုက်အလျောက်ကာကွယ်နိုင်မယ်လို့ထင်မြင်ယူဆပါတယ်အခုတော့မှတော်တော်လေးတန့်လာပါပြီဆိုပြီးဥတီငွေကရေးထားပါတယ်ရှင်
โอเคသူစာထဲမှာတော့ဒီပြဿနာရှိတဲ့အကောင့်တွေကိုပဲဖြတ်ဖို့နောက်သုံးတဲ့လူတွေဘက်ကလည်းပူပေါင်းဆောင်ရွက်ဖို့ဆိုတာကိုတိုက်တွန်းထားပါတယ်။ဒီ Facebook ကတော့ဒီမကြားသေးရင်ကပဲဒီမြန်မာစစ်တပ်ခေါင်းဆောင်တွေရဲ့အကောင့်တွေနဲ့လူခွင့်ရချဖို့မှုတွေနဲ့ဆက်နွယ်ပြီးပိတ်လိုက်တာမျိုးတွေရှိပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ကိုသက်ဆိုဝင်သဘောထားဆွေးနွေးစီရင်ပါတယ်။ဒီလုံးရမျိုးတွေရာရောနီးမှန်လမ်းမှန် Facebook ဘက်ကချင်းကပ်လာတဲ့စလုပ်လာတဲ့ခြေလှမ်းတရားလို့ဆိုနိုင်မှာမလား။အဲကျွန်တော်အဲ့ဒီအဲ့ဒီအက
ောင့်တွေပြောရတယ်ကျွန်တော်အင်တာဗျူးမှာပြောပြတာရှိပါတယ်။ကွာဟိုဒီ Facebook ကတော့ပြည်လိုက်အကြောင်းကြီးပဲနော်ဒီကိစ္စကတော့ပြည်လိုက်ပြည်ကတော့ဒီလိုက်ပြည်ကတော့ချာတော့မျိုးကြိုက်ဆိုရဒီအကောင့်ပြည်ကြပြီးရှိတယ်အဲ့ဒါဟိုဒီဟာမျိုးပြည်လိုက်ဆိုတာဆိုဒီလိုကြမှုကြီးပြတ်သွားပြီလားဆိုတော့ဒီလိုမရက်တော့ဘူးဒါဒီကတော့အူရလေးကြိုက်ကြရတယ်ဒါနဲ့ဒီလိုနဲ့ပြင်ရဲ့ Facebook မှာဆက်နေတာဒီဒါနဲ့ကျွန်တော်ကထောက်ခံတယ်ကြည့်ဘူးလေဒါကြောင့်လည်းဆိုဒီဟာကိုကျွန်တော်က symbolic action ပေါ့နော်ဒီကွာနမူနာပုံစံမျိုးနဲ့လေ့ကျလိုက်တဲ့အားမျိုးပေါ့အမင်းတို့လိုမျိုးတွေမင်းတို့မျိုးဒီကွာဒီခုချူပေါက်တဲ့ဒီမျိုးမျိုးအကြမ်းတမှုအားပေးတော့ကိုယ်ဆုံးပြီးဆောင်ရွက်ပြီးတော့ ဒီဖိဖုတ်မှာဒါတို့ရဲ့နေရာမှာဒီလူတွေတိုင်းဝိုင်းမှာနေရာအကြည့်ရောမျိုးနေရာပြင်လိုက်ကြည့်ကိုယ်ပုံစံမျိုးပေါ့အဲ့ဒီပုံစံမျိုးနဲ့ဝိုင်းကျင်လိုက်တဲ့အခြေအနေတစ်ခုလေးကျွန်တော်တို့မြင်တယ်အဲ့တော့ဒီလိုနဲ့ပြောမယ်ဆိုရင်အဲ့ဒီမျိုးလေးကကဒီမှာပြည့်ဖို့ဒီရဲ့ဒီဖိဖုတ်မှာဖိဖုတ်ကနေတစ်ခုဒီအမောစကားတွေဒီမှာမျိုးလေးကိုကြည့်ကြည့်ဒီဟာဖြတ်ကြည့်နေရတယ်ပတ်သက်ပြီးတော့ဒီဟိုဘလောက်မှအများကြီးဖြစ်မတော့ဘူးဗျနော် online နဲ့ဒီဟာလိုက်တာကဒါနဲ့ဟိုကတော့ဒီရောဒီရအချိန်တော့တန်သွားတယ်အဲဒီရဲ့စိတ်ထဲမှာရှိနေမုန်းနေရတယ်ကျွန်တော်တို့ဒီဟိုဟာအမောစကားတွေပြည့်ပြည့်လို့ဆိုတော့ဒီစိတ်ကမပြောင်းသွားဘူးဒါနဲ့ထုတ်ကြမှုတော့ဒီတန်သွားမျိုးမျိုးရှိတယ်အဲတော့ Facebook ကဒီရဟိုကဒီကိုရပဲကိုလည်းတောင်းသွားတယ်ရှိတယ်အဲဒီမှာလည်းသူတို့ကောင်းနေတဲ့ပိတ်ကြတယ်ဆိုတာမျိုးရှိတယ်အဲတော့ကျွန်တော်ကတော့ဟိုဟာဟိုဟာဘယ်လိုမျိုးဒီလိုလိုလေးကဒီရဲ့စိတ်ထဲမှာပေါ့နော်ကျွန်တော်တို့ဒီ Facebook ရဲ့တစ်ခုခိတ်နေတဲ့ဒီရဲ့စိတ်ထဲမှာရှိတဲ့အမုန်းတွေအာဇာကြရီဒီကိုစိတ်ကြည့်လို့ပြတ်သွားမလို့နိုင်ဘူးတို့တော်များလေဒီဟာကိုဆက်ပြီးတော့မဖြစ်အောင်လို့အနေနဲ့များတော့ကျွန်တော်တို့ဒီဖတ်လိုက်နိုင်တယ်လို့ကျွန်တော်နေနေမြင်တယ်ဒါကိုကျွန်တော်တို့ဟိုဟာလက်ထပ်နဲ့ကြည့်ပြီးတော့လည်းပြောရမှာပါပဲ
ဟုတ်ကဲ့ကိုသဆွေဆွေးနွေးရကျေးဇူးပါနောက်ကျွန်တော်တို့ email နဲ့ပေးပို့ပြီးဆွေးနွေးတာဆောင်ဆောင်ရှိနေပါသေးတယ်မောင်တတနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးဟာပုတ်ခါတီကသွားနေရတဲ့အချိန်ဖြစ်နေတာကြောင့်လူမှုကိစ္စတွေမှာပြန့်နှံ့နေတဲ့အမုန်းတရားဖြန့်နေတဲ့သူတွေနဲ့အဖွဲ့အစည်းတွေကိုတိတိယောက်ယောက်အေးအေးယူနိုင်တဲ့ဥပဒေတွေနှီးဥပဒေတွေကိုမထုတ်ပြန်နိုင်သေးပါဘူး။ဒီနေ့ရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရနဲ့စစ်ကောင်ဆောင်တွေကိုအေးအေးယူဖို့နှီးမျိုးစုံနဲ့ဂွင်းဆင်နေတဲ့အချိန်လည်းဖြစ်နေပါတယ်။ရသားဆိုရတဲ့တန်းဟာအင်မတန်နှူးနယ်သေးတာကြောင့်ရိုင်းနေတော့အောင်နောက်ကျောင်းပြန်လဲလို့တဲ့အင်အားစုတွေက Facebook လူမှုကွန်ရက်တွေကနေလုံဆောင်နေတာတွေရှိသလိုဒီလိုအမုန်းတရားတွေပြန့်နှံ့လာအောင်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းအဝိုင်းရဲ့မားရွံ့တဲ့အရေးယူဆောင်ရွက်မှုတွေကလည်းတစ်စိတ်တစ်ပိုင်းပါဝင်နေတယ်လို့ယူဆမိပါတယ်။ပြည်တွင်းကအမုန်းတရားဖြန့်ဖြူးနေသူတွေကိုအလွယ်တကူတွေ့မြင်နိုင်ပေမဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့အမုန်းတရားဖြန့်ဖြူးနေတာတွေကိုတော့အလွယ်တကူတွေ့မြင်နိုင်မှုခက်ခဲနိုင်ပါတယ်။ဒါကြောင့် Facebook ကုမ္ပဏီကအမုန်းတရားတွေမပြန့်ပွားအောင်မြန်မာလူမှုကွန်ရက်တွေကိုထိန်းချုပ်ဖို့စီစဉ်နေသလိုနိုင်ငံတကာအတိုင်းအဝိုင်းရဲ့မြန်မာဘော်တစ်ဖက်သက်အရေးယူမှုစာမျက်နှာတွေပေါ်မှာလည်းမုံတရားတွေမပြန့်ပွားနိုင်အောင်ထိန်းချုပ်ဖို့လိုအပ်လိမ့်မယ်လို့ယူဆမိပါတယ
်။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့မောင်တတနာရဲ့သဘောထားပါ။သူကတော့ဒီအမုန်းစိုးရိမ်နဲ့သူတို့လုံဆောင်မှုတွေမှာနိုင်ငံတကာအတိုင်းအဝိုင်းလည်းတာဝန်မကင်းဘူးဆိုပြီးသူကတော့ပြောသွားပါတယ်။ဟိုတခုရှိတာကျွန်တော်ဒီပြီးခဲ့တဲ့ဒီထုတ်ပြန်လိုက်တဲ့ BS ရဲ့အစီရင်ခံစာထဲမှာနောက်ဆုံးအချက်အနေနဲ့ပေါ့လေ။နောက်ဆုံးအချက်ဆိုရင်အရေးလဲကြီးတဲ့အချက်တစ်ချက်ပါ။သူကတော့ဒီ2020ရွေးကောက်ပွဲအတွက်သတိထားတဲ့အချက်ကိုပြောသွားပါတယ်။2020ရွေးကောက်ပွဲနဲ့ပတ်သက်လို့သူအဓိကထောက်ပြတာတော့အမုန်းစကားတွေချင်းချောက်မှုတွေမှန်မှန်သတင်းတွေနောက်အကြမ်းဖက်အောင်သူတို့လုံဆောင်မှုတွေအပါအဝင်နိုင်ငံရေးလုပ်ငန်းစဉ်ပေါ်မှာအနောက်ရှက်ပြီးတဲ့ကိစ္စတွေမှာ Facebook ကိုအသုံးချလာနိုင်တယ်ဆိုပြီးသတိပေးထားတာပါ။ဆိုတော့ကိုမြတ်သူရဲ့2020ဆိုတာဟိုနှစ်နှစ်လောက်တော့အချိန်ရှိနေပါသေးတယ်ဆိုတော့ဒီတော့တွင်းမှာရောဒီ Facebook အနေနဲ့ဒီလောက်အရေးကြီးတဲ့အချိန်ကာလတွေမြန်မာနိုင်ငံမှာကြိုတင်ပြီးတော့ပြင်ဆင်နိုင်မဲ့အလားအလာတွေအခြေအနေမျိုးတွေမြင်မိရလားခင်ဗ
ျ Facebook အနေနဲ့တော့ဒီအရက်ဖက်အဖွဲ့အစည်းတွေရဲ့အကြံပြုချက်တွေကိုသေချာအလေးနဲ့ထားပြီးလိုက်နာဆောင်ရွက်မယ်ပူးပေါင်းပါဝင်မယ်ဆိုရင်တော့ဒီလိုကိစ္စတွေကိုကျွန်တော်တို့ကြိုတင်ကာကွယ်နိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဒါပေမဲ့ဟိုတကယ်တမ်းမှာတော့တကယ်ရှိကြမှာဖြစ်နေတာတော့ဒီလိုမျိုးမုံတရားတွေဆိုတဲ့ဟာကဒုက္ခရင်းချင်းမုံတဲ့ဆိုတဲ့အခြေခံကိုဒီအစုအဖွဲ့တစ်ခုခုကနေအင်းနဲ့အားနဲ့ဒီကျွန်တော်တို့ပြေးထိုးလှုပ်ဆော်ပေးရပါဗျာဒီကဟိုစားကျွန်တော်တို့လောင်စာရှိတဲ့နေရာမှာမိစားဖြစ်တယ်နဲ့မိစားအောင်မအောင်မဲ့ပြည့်တဲ့ပြည့်တယ်မိတော့ချီအောင်ကြိုးစားတာပေါ့အဲ့ဒီဟာမှာတော့ Facebook တစ်ခုနဲ့တော့မရနိုင်ဘူးဟိုကျွန်တော်တို့အကုန်လုံးပတ်စုံပါဝင်ပြီးတော့ဒီမိဒီလိုမိစားဒီလောက်နိုင်ကျွန်းတဲ့ဟာတော့ဝိုင်းကောင်ပဲလို့တော့လို့တာပေါ့ဒီဆိုနေတော့သူ့ရဲ့ platform မှာဒီလိုမျိုးတလွဲအသုံးပြုသူ့ platform တလွဲအသုံးပြုပြီးတော့ပြိပခါလေးဖြစ်အောင်လုပ်တဲ့ဟာမျိုးကိုတကယ်တမ်းတားကြတယ်ဆိုရင်တော့သူ့အနေနဲ့ဒီမှန်ကန်တဲ့သုံးပြချက်တွေခြောက်ဖို့ဒီပညာရှင်တွေအရဖက်အဖွဲ့ကြီးနဲ့ဒီ site don't play ဘူး site don't not play တဲ့အဲဒီစာရီကို internet နဲ့ account တွေပို့ပြီးတော့တကယ်စနစ်တကျ account တွေပို့ဖို့တော့လုပ်တယ်ဒါကတော့အရေးကြီးတဲ့ချက်တွေပေါ့ဆိုတော့ဒီကိစ္စတွေကတော့ကျွန်တော်တို့အခု Facebook တင်ပေါ့ကျွန်တော်တို့ဒီမှာ PG ရှိတာလေပြီးတော့ကျွန်တော်တို့ဒီမှာဒီနောက်ထပ်ဒီလိုအခုရှိအများဆုံးတုံးနေတယ်ကျွန်တော်တို့ဒီ Viber လို့ application တူဟာရှိတယ်ကျွန်တော်တို့ YouTube ရှိတယ်အခု Twitter ကတော့ကျွန်တော်ပမာဒီမှာတိတ်သုံးပုံများတယ်ဆိုကျွန်တော်တို့ WeChat ရှိဒီလိုနေရာတွေမှာလည်းကျွန်တော်တို့ကသတိပြုထားပြီးတော့ဟိုကာကွယ်ဖို့လုပ်တယ်အဓိကအားဖြင့်တော့ဗျာဒီလိုပြိပခါတွေဖြစ်စီတဲ့ဟာကဒီအမုန်းတရားတွေအဖြစ်ဟိုပေါ်လာဟာလာတွေနဲ့တကယ်အပားတွေကပိုပြီးဟိုဒီမ မှဖြစ်တယ်ပေါ့ဒီလိုဟာတွေကိုကာဝယ်တားသိနေတယ်ဒီစောက်ပွဲတွေမှာလည်းဒီလိုမျိုးပြဿနာတွေမတက်စီဘူးဆိုတော့ကျွန်တော်တို့ကလူလူရဲ့ဒီတည်င်းဆက်သက်တွေကိုဖြစ်စ်အဲဒါကိုပိုင်းပြီးပြင်တယ်လို့ခဲ့ဒီနေရာမှာအစိုးရကိုယ်တိုင်ကအစပိုပြီးပူပေါင်းပါဝင်လာဖို့လိုတဲ့ဒီမီဒီယာလက်ဆွဲချီကိုသူတွေကျေကျေလွတ်လပ်နားလည်လာဖို့အတွက်ဒီဟိုသက်ပညာပေးတဲ့လုပ်ငန်းတွေနဲ့အစိုးရကလည်းအောင်တဲ့ပေါ်တဲ့တို့ရက်ဖက်ဖွဲ့စီရဲ့လက်ရှိအောင်တဲ့ပုံမှုတွေလည်းပုံပြီးတိုက်သွားပေးစေတယ်
။ဟုတ်ကဲ့။ပင်နိုင်ဆွေးနွေးပေးခဲ့ကြတဲ့လူမှုကွန်ရက်သူတေတီကိုမြတ်သူနောက်ဆိုင်းသားကြီးလူမှုသားစတာဖော်ဆောင်ရေးစင်တာကကိုသက်ဆိုရင်နောက်ကိုရင်ပါဝင်ဆွေးနွေးသူစာရေးသားပေးပို့သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
ကောင်းလေးဥစီစဉ်တင်ဆက်တဲ့စနေညဓာတ်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE မြန်မာပိုင်းကဓာတ်ရိုက်လီလိုင်းအစီအစဉ်တွေကိုစနေညပိုင်း9နာရီမှတစ်ချိန်၊အင်္ဂါညပိုင်း9နာရီမှတစ်ချိန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။
ဒီဝေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American အတန်ကတနင်္ဂနွေနေ့မတစ်ဖက်စီစဉ်နေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ VOA American အတန်ရဲ့အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာမနက်ခက်စီစဉ်နေကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။စနေမနက်ခင်းအစီအစဉ်ဒီမကြခင်မှာပြီးဆုံးလို့မှာပါအခုတော့ကြာရှိတဲ့အချိန်မှာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ကယ်လီဖိုးနီးယားတောင်ပိုင်းဝူစလီနဲ့ဟီလ်မာလောင်ကျွမ်းနဲ့တုံးမိကြောင့်တေဆွမ်းရသူ12ဦးရှိနေပါပြီကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာမီးပုံပွဲလောက်ရကနေမီးရောက်တွေနဲ့မီးခိုးတွေကြောင့်တေဆွမ်းရသူက9ဦးရှိတယ်လို့အာဏာပိုင်တွေကစနေနေ့မှာကြေညာပါတယ်ဒီမီးလောင်ကျွမ်းမှုတွေကြောင့်ဒေသရင်းကလူပေါင်း2သိန်းကျော်ကိုဘေးလွတ်ရာကိုပြောင်းရွှေ့စေခဲ့ရတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ပြည်ထောင်နိုင်ငံရဲ့ပထမကမ္ဘာစစ်ပြီးဆုံးတဲ့နှစ်တရာပြည့်အခမ်းအနားကိုတက်ရောက်ဖို့အတွက်ပြင်သစ်နိုင်ငံပါရီမြို့ကိုသွားနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြင်သစ်ပါရီမြို့ပြင်ကအမေရိကန်စစ်သင်းကြီးကိုစနေနေ့သွားရောက်မယ့်အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်။ဒီလိုအစီအစဉ်ကိုဖျက်သိမ်းတာဟာရာသီဥတုတိုက်ကိုဆိုးရတဲ့အတွက်ကြောင့်ဖြစ်ကြောင်းသမ္မတအင်ဗျူကသတင်းထုတ်ပြန်ပါတယ်။သမ္မတဒေါ်နယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့စနေနေ့ကပါရီမြို့တော်မှာဥရောပလုံခြုံရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။နိုင်ငံတော်တိုင်ဝန်ကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာစင်ကာပူဝန်ကြီးချုပ်လီရှန်လွန်းရဲ့ဖိတ်ကြားချက်နဲ့စင်ကာပူကိုတွားရောက်မှာဖြစ်ပြီး33ချိန်ကျော်အာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့စင်ကာပူလေးရကြာခီးစဉ်ကိုတနင်္လာနေ့မှာစတင်မှာဖြစ်ပြီးအာဆီယံထိပ်သီးအစည်းအဝေးနဲ့အကြိမ်20မြောက်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်အဖွဲ့ APEC အစည်းအဝေးတွေကိုတက်ရောက်မှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာယင်းနှိမ့်နှံမှုမြင့်တင်ရတဲ့ကာကွယ်ရေးသဘောတူစာချုပ်ကိုမြန်မာနဲ့ဆယ်နိုင်ငံကြားအခုသတင်းပတ်ထဲမှာသဘောတူလက်မှတ်ရေးထိုးခဲ့ကြပါလေ
။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မှုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ညနေဘက်6နာရီခွဲကနေထုတ်လွှင့်မယ်။9နာရီထုတ်လွှင့်ပေးမယ်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။VOA ကိုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါရခင်ဗျာ။နိုင်ငံတကာကတောတာချီများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးနေ့တည်မှာရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆက်မိုးရပါခင်ဗျာ။
This program has come to you from the Voice of America, Washington.